Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ16ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့ဒိုင်းလမီတာ190ရုပ်ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီပြီးခဲ့တဲ့သတင်းပတ်တုန်းကရုရှားဆွေရအရာရှိတွေနဲ့တွေ့ဆုံချိန်အတွင်းသတင်းအချက်အလက်တွေဖလှယ်ခဲ့တာဟာသူ့ရဲ့လုပ်ပိုင်ခွင့်အခွင့်အရေးနဲ့အညီဆောင်ရွက်တာသာဖြစ်တယ်လို့သမ္မတထရမ့်ကဒီနေ့ကာကွယ်ပြောဆိုသွားပါတယ်စီးရီးယားနိုင်ငံမှာတော့အစိုးရကအကျဉ်းသားတွေကိုနေဆင်ဆုလိုက်ပြုံလိုက်တပ်ဖြတ်နေတယ်လို့အမေရိကန်အစိုးရကစွပ်စွဲလိုက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆွေရကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းကိုတော့တရုတ်သမ္မတရှီချင်ပင်ကဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပါမယ်ရှင်
ကောင်းပါပါရှင်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လိုအပ်တဲ့အကူအညီတွေပေးလို့ရတယ်ဆိုတော့တရုတ်သမ္မတရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးကြားဖို့ရှိတာကတော့
တရုတ်ကတိုက်တွန်းနေဒီအစီအစဉ်ကိုဝင်ထိုးလိုက်ပါဆိုတဲ့ကိစ္စမျိုးတော့ဒီလိုက်ပါနိုင်ပြီးတော့အခုချိန်ထိအနောက်ရှိလို့မရပါဘူး
ISB နိုင်ငံကမဟာဗျူဟာနဲ့မူဝါဒရေးရအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမင်းစင်ပါရှင်အပြည့်စုံတော့မကြခင်တင်ပြသွားမှာပါဒါပြင်အခြေခံအဆောက်အဦပိုင်းလိုအပ်ချက်တွေရှိနေတဲ့မြန်မာနိုင်ငံအနေနဲ့ One Belt One Road ပိုလမ်းမကြီးစီမံကိန်းကနေဘလို့အထောက်အကူတွေရမလဲဆိုတာနဲ့မြန်မာနိုင်ငံရဲ့ကလေးစစ်သားပပျောက်ရေးအခြေအနေတွေအခုပဲအခြေအနေရောက်နေပြီလဲဆိုတဲ့သတင်းတွေကိုကြားမှာပါဒုတိယပိုင်းနိုင်ဝမ်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ပြည်ခဲ့တဲ့သတင်းပတ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားဆွေရအရာရှိတွေတွေ့ဆုံခြင်းအတွင်းသတင်းအချက်အလက်တချို့ဖလှယ်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာသူ့ရဲ့လုပ်ပိုင်ခွင့်အခွင့်အရေးနဲ့ညီဆောင်ရွက်တာသာဖြစ်တယ်လို့သမ္မတထရမ့်ကဒီကနေ့ကာကွယ်ပြောဆိုလိုက်ပါတယ်။အာရစစ်သွေးကြွတွေနဲ့ဆက်ဆက်တဲ့ထိတ်တဲထောက်လှမ်းရေးအချက်အလက်တွေကိုသမ္မတကပြီးခဲ့တယ်လို့ဆိုပြီးတော့သတင်းမီဒီယာတွေမှာဝေဖန်ရေးသားနေကြတဲ့အပေါ်ထရမ့်ကပြန်ပြီးတော့တုံ့ပြန်လိုက်ကြပါရုရှားနိုင်ငံသားယူဂျီဆာဂီလာဗရော့ဖ်အမေရိကန်ဆိုင်ရာရုရှားတံအမတ်ကြီးဆာဂီခစ်ယက်တိုနဲ့တွေ့ဆုံချိန်အတွင်းမှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေလေကြောင်းလုံခြုံရေးဆိုင်ရာအချက်လက်တွေကိုမျှဝေပေးခဲ့တဲ့အကြောင်းနဲ့ရုရှားအနေနဲ့အာရစစ်သွေးကြွတွေနဲ့ဆွေးရောက်တွေကိုချိန်မုံရေးမှာတွင်းမြစ်လှုပ်ဆောင်သွားဖို့သူတိုက်တွန်းခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter လုံမှုဆာမျက်နှာမှာသမ္မတထရမ့်ကဒီကနေ့ပဲရေးသားလိုက်တာပါလေကြောင်းဆိုင်ရာချင်းချောက်မှုတွေနဲ့ပတ်သက်လို့လူ့ဝက်သတင်းတွေရထားတဲ့အပေါ်မှာသမ္မတထရမ့်ကကြွားဝါပြောဆိုလိုပုံရတယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်။အလားတူ New York Times သတင်းစာကြီးကလည်းအမေရိကန်အစိုးရအတွင်းပိုင်းနဲ့တခြားမဟာမိတ်နိုင်ငံတွေတောင်မှမသိတဲ့အထူးထိတ်တန့်လှုပ်ဝက်သတင်းတွေကိုသမ္မတကဒီရုရှားအရာရှိတွေကိုဖွင့်ချပြောဆိုခဲ့တဲ့အကြောင်းရေးသားထားတာပါ။ဒီချက်လက်တွေဟာအာရစစ်သွေးကြွတွေနဲ့ပတ်သက်တဲ့အရေးပါတဲ့ထောက်လှမ်းရေးရှိမြစ်တွေကိုထိခိုက်နစ်နာစေတယ်လို့လည်းဒီသတင်းစာကြီးနှစ်စောင်အပြင်တခြားသတင်းတွေကလည်းရေးသားဖော်ပြခဲ့ကြတာပါရှင်။
စီးရီးယားကလန်နဂိုင်တပ်ဖွဲ့ကိုလက်နက်ထောက်ပံ့ပေးမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးဒီပတ်ကြဒီကနေ့မှာတော့တူရကီသမ္မတရီချစ်ပ်တေးအာဒိုဝမ်နဲ့အင်မီရောမှာတွေ့ဆုံပြီးအဲ့ဒီအကြောင်းအရာပြင်စီးရီးယားပြည်ပခရေးအဖြေရှာဖို့ဆွေးနွေးသွားမယ်လို့ခန့်မှန်းထားပါတယ်စီးရီးယားနိုင်ငံရက်ခါမျိုးကို IS တွေလက်ကပြန်လည်သိမ်းယူဖို့တခုရေးသောတပ်ဖွဲ့ဟာ YPG ကတပ်ဖွဲ့သားဖြစ်တယ်လို့အမေရိကန်ဘက်ကရှုမြင်ထားပေမဲ့တူရကီကတော့ YPG ကိုအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ထားတာပါတူရကီမှာကိုယ်ပိုင်လွတ်လပ်ရေးအတွက်ဆယ်စုနှစ်သုံးနှစ်ကြာတိုက်ပွဲဝင်နေတဲ့Card အလုံးသမားပါတီနဲ့ YPG ကြားဆက်ဆက်မှုရှိတာကြောင့်တူရကီကအဲ့လိုသတ်မှတ်ခဲ့တာပါ YPG Card အဖွဲ့ကိုအမေရိကန်အနေနဲ့လက်နက်တက်ဆင်ပေးတာဟာအမေရိကန်နဲ့တူရကီကြားမဟာဗျူဟာမြောက်ဆက်ဆံရေးရဲ့စန့်ကျင်ဘက်လုပ်ရက်ဖြစ်ကြောင်းတူရကီသမ္မတကသတိပေးပြောကြားပါရယ်ဒါပေမဲ့လည်းအခုခီးစဉ်ဟာအမေရိကန်တူရကီဆက်ဆံရေးကဏ္ဍစတင်တာဖြစ်တယ်လို့လွန်ခဲ့တဲ့သတင်းဘက်ကပြောထားပါရယ်ဒါပြင်လွန်ခဲ့တဲ့နှစ်ကမအောင်မြင်တဲ့တူရကီဆီယာနာသိမ်းမှုနောက်ကမှာအဓိကကြိုးကင်ခဲ့တယ်လို့ဆွဆဲထားတဲ့အမေရိကန်ရောက်တူရကီဘာသာရေးခေါင်းဆောင်တူဖြစ်သူဖတူလာဂူလန်အကြောင်းလဲရှင်းနေနိုင်ပါရယ်ခင်ဗျာ
စီးရီးယားနိုင်ငံမှာအစိုးရကအကျဉ်းသားတွေကိုနေစင်ဆုလိုက်ပြုံလိုက်တက်ဖြတ်ပြီးအလောင်းတွေကိုဒမက်စကတ်စ်မြို့တော်အပြင်ဘက်မှာမိရှို့တချို့နေတယ်လို့အမေရိကန်အစိုးရကဒီနေ့လာနေတော့ကဆွဆဲပြောဆိုလိုက်ပါရယ်စီးရီးယားအကျဉ်းထောင်မှာနေစဉ်အကျဉ်းသား90လောက်ကိုကျိုးပြီးကွပ်မျက်နေပြီးတော့ဒီလိုလူတွေအများပြားတပြိုင်တည်းတက်ဖြတ်နေတာကိုဖုံးကွယ်ဖို့အတွက်သမ္မတဘယ်ရှိုင်ယာအဆက်အစိုးရကအလောင်းတွေကိုမိရှို့ဖျောက်ဖျက်ပြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကဆွဆွဲလိုက်တာပါရုရှားနဲ့အီရန်နိုင်ငံတွေကစီးရီးယားကိုစီးရီးထောက်ပံ့မှုတွေဆက်ပြီးတော့ပေးနေတယ်လို့စီးရီးယားနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ဆုတ်ယုတ်တဲ့အဆင့်ကိုရောက်လာနေတယ်လို့အရှိန်လေပိုင်းဒေသဆိုင်ရာအမေရိကန်ထိပ်တန်းတပ်သမားတဦးဖြစ်တဲ့စတော့ဂျုန်းစ်ကပြောပါတယ် စီးပြားဆူရကိုဖယ်ရှားဖို့ကြိုးစားနေတဲ့သဘုံအဖွဲ့တွေနဲ့၆တိကြာတိုက်ခိုက်မှုတွေမှာအီရန်နဲ့ရုရှားနိုင်ငံတွေကစီးပြားဆူရကိုကူညီပေးနေတာပါစီးပြားမှာလက်နက်ကန်ပြိပက္ခတွေကြောင့်သေဆုံးသူ၄သိန်းလောက်ရှိနေပါပြီစီးပြားဆူရကအကျဉ်းသားတွေကိုအခုလိုတပ်ဖြတ်နေတဲ့ကိစ္စမှာရုရှားဆူရပါဝင်ပတ်သက်မှုရှိမရှိနိုင်ငံရေးကြားရေးဌာနအနေနဲ့တက်သေးထောက်ထားမပြနိုင်တာကြောင့်ဒီကိစ္စမှာရုရှားပါဝင်နေတယ်လို့တော့မစ္စတာဂျိုးန်းစ်ကဆွဆွဲပြောဆိုတာမဟုတ်ခဲ့ပါဘူးရှင
်အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တယုံကိုတယ်အဗီမျိုးကနေဂျေရုစလင်မြို့ကိုပြောင်းရွှေ့ဖို့အစီအစဉ်နဲ့ပတ်သက်ပြီးအဲ့လိုဆောင်ရွက်ဖို့ဆန္ဒမရှိတဲ့ပုံစံမျိုးအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ NBC ရဲ့ Meet the Press ရုပ်မြင်သံကြားအစီအစဉ်မှာပြောဆိုသွားပါတယ်ရွေးကောက်ပွဲမဲဆွဲစီရင်ရှင်ကာလာရုံးကတော့သမ္မတ Donald Trump မှာတန်ယုံပြောင်းရွှေ့မယ်ဆိုပြီးတော့ကတိပေးခဲ့တာပါသမ္မတ Trump အနေနဲ့ရှင်းမတိုးနောက်မဆုတ်သာဖြစ်နေတဲ့ Israel Palestine ညီညွတ်ရေးလုပ်ငန်းစဉ်ကိုပြန်လည်အသက်သွေးမှုအပြင်းထန်ကြိုးစားနေကြောင်းလဲ Mr. Tillerson ကပြောပါတယ် Israel ဝန်ကြီးချုပ် Benjamin Netanyahu ကကာလာချာရှိကလေးကသူရက်တီခဲ့တဲ့အတိုင်းတန်ယုံကိုပြောင်းရွှေ့နိုင်ရင်ငင်းရင်းလုပ်ငန်းစဉ်အတွက်အထောက်အကူဖြစ်ပြီးဂျေရုဆလင်ဟာအစ္စရေးမျိုးတော်မဟုတ်ဘူးဆိုတဲ့ပါလက်စတိုင်းရဲ့ထင်မြင်ယူဆချက်ကိုချေဖြက်ရရောက်မယ်ဆိုပြီးပြောပါတယ်။တနင်္လာနေ့ကအစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံမတ်သက်ဒေးဗစ်ဖရိုင်မန်တာဝန်ဆက်တင်ပြီးမကြိုက်ခင်မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်ဘဏ်ကနေအင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆိုရကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတဆီကျင်းပင်ကဒီကနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။နှစ်နိုင်ငံနယ်စပ်တည်ငြိမ်ရေးအတွက်သက်ဆိုင်ရာဖွဲ့စည်းတွေကထင်းထင်းသိမ်းသိမ်းလှုပ်ဆောင်သွားဖို့ကိုလည်းမစ္စတာရှီကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ဆိုရသတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံမှာနှစ်ရက်တာကျင်းပတဲ့21ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနှီးနှောဖလှယ်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်သမ္မတရှီကျင်းပင်နဲ့ရောတရုတ်ဝန်ကြီးချုပ်လီခက်ချန်တို့နဲ့ပါတိကျစီတွေ့ဆုံခဲ့တာဖြစ်ပါတယ်။နိုင်ငံပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာ၅ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဒေါအောင်ဆန်းစုကြည်တက်ရောက်ပါတယ်။တရုတ်မြန်မာနိုင်ငံအကြားစီးပွားရေးနဲ့နှီးပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့နောက်တစ်နိုင်ငံနဲ့ဆက်စီးပွားရေးစုံတစ်ခုတည်ဆောက်ဖို့21ရာစုခေတ်သစ်ပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းအစပြုဆောင်ရွက်မှုမူအောင်တွေချမှတ်တဲ့နေရာမှာပူးပေါင်းဆောင်ရွက်သွားဖို့နဲ့ကျန်းမာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်ငလိတန်တင့်ခဲ့တဲ့ပကံဖျားတွေကိုပြန်လည်ပြုပြင်ပြီးတော့ဒီရှေးဟောင်းတမန်ဝင်ပကံဖျားတွေထိမ့်သိမ်းမှုတွေမှာပူးပေါင်းဆောင်ရွက်သွားဖို့ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးနှစ်ဖက်နားလည်မှုစာချုပ်လွှာတွေကိုအတိအသီးလက်မှတ်ရေးထိုးခဲ့ကြတာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လည်းမနေ့ကညနေပိုင်းတို့ကတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ပြည်လဲရင်ကြားစီရင်တဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေအကြောင်းကိုဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံမှာမကြခင်ကျင်းပမဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ21ရာစုပင်လုံဒုတိယအစည်းအဝေးကိုတက်ရောက်ဖို့လဲထပ်မံဖိတ်ကြားခဲ့တဲ့အကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မြောက်ကိုရီးယားနျူကလ িয়ার အရင်းနဲ့ပတ်သက်လို့ဒီကနေ့လွန်ကျွေးကောင်စီမှတကယ်ပိတ်ဆွေးနွေးပွဲတည်းရဲ့ကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဆွေရကအခုနောက်ဆုံးဒုံးကျည်စမ်းသပ်ပြစ်လွှတ်လိုက်တဲ့ဗော်ပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချပြီးနောက်ထပ်တကယ်ပိတ်ဆွမှုအစ်တစ်ချမှတ်သွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ပြီးတည်းရဲ့အကြမ်းမှတကယ်ပိတ်ဆွေးနွေးပွဲကျင်းပမှာပါ။နျူကလ িয়ার စမ်းသပ်မှုတွေအားလုံးရဆိုင်မှုအစောပိုင်းတောင်းဆိုထားတာကိုအာခံပြီးမြောက်ကိုရီးယားကရန်လိုတဲ့အပြုအမူတွေဆက်လုပ်နေတဲ့ဘော်တုံ့ပြန်ကင်တွေဖို့အစဉ်သင့်ရှိတဲ့အကြောင်းလွန်ကျွေးကောင်စီအနေနဲ့ဒဏ္ဍာနေရုံကသတိပေးခဲ့ပါတယ်။တရုတ်ဆွေရကပါထောက်ခံပြီးအလုံးသဘောတူထုတ်ပြန်တဲ့ကြေညာချက်ထဲမှာမြောက်ကိုရီးယားက989ကီလိုမီတာအကွာအဝေးထိပြန့်လွင်နိုင်တဲ့တာလက်ကနေတာဝိပစ်ဒုံးကျည်ဒဇင်းကိုလွန်ခဲ့တဲ့တနင်္ဂနွေနေ့ကပဲဂျပန်ပင်လယ်ရဲ့ဆန်းသပ်ပစ်လွတ်ခဲ့တာနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်ရကြောင်းဖော်ပြထားပါတယ်မြောက်ကိုရီးယားရဲ့လုပ်ရည်ဟာတည်ငြိမ်မှုကိုအကြီးအကျယ်ပြပြစေတဲ့လုပ်ရည်ဖြစ်ပြီးအရှေ့အာရှဒေသမှသာမကတခြားဒေသတွေမှာပါတင်းမာမှုတွေတိုးလာအောင်လုပ်နေတယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂမှအတည်ပြုထားတဲ့မြောက်ကိုရီးယားပေါ်တန်ခတ်အေးအေးမှုဆိုင်ရာဆုံးဖြတ်ချက်6ချက်ကိုအမြန်ဆုံးအလေးနဲ့ထားကောင်တယ်ဖော်သွားဖို့လေဒီကြေညာချက်ထဲမှာအဖွဲ့ဝင်အားလုံးကတိုက်တွန်းထားပါရခင်ဗျာ
မြောက်ကိုရီးယားရဲ့ရန်လိုမှုတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိဘူးဆိုတော့ကိုစပယ်ဝင်ကြီးချုပ်ရှင်ဆိုအာဘေးနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဖက်ထိတ်တန့်အရာရှိတဲ့ဦးဖြစ်တဲ့ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီဟယ်ရစ်တို့နှစ်ဦးစလုံးကသဘောတူကြပါတယ်ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာသူတို့နှစ်ဦးတွေ့ဆုံပြီးတော့မြောက်ကိုရီးယားရေးဆွေးနွေးခဲ့ကြတာပါမြောက်ကိုရီးယားဆူရဟာအရင်ကဆန်းသက်ခဲ့တဲ့ဒုံးကျည်တွေထက်ပိုပြီးတော့အမြင့်ကိုတက်နိုင်တဲ့အပြင်အကွာအဝေးအဖြစ်လဲ ပို့ပြီးတော့ဂွေးတဲ့နေရာကိုရောက်နိုင်တဲ့နျူကလ িয়ার ဆက်သတ်မှုကိုဒီပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကထပ်မံလှုပ်ဆောင်လိုက်ပြီးတဲ့နောက်ရပ်ပိုင်းအတွင်းမှာပဲအခုဂျပန်ဝန်ကြီးချုပ်နဲ့အမေရိကန်စစ်ဖက်ထိပ်တန်းအရာရှိတို့တွေ့ဆုံကြတာပါ။မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်ဆက်သတ်မှုကနှိပညာပိုင်းဆိုင်ရာတိတိတသားတိုးတက်လာတာကိုဖော်ပြလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့ကဆက်သတ်ပြလွှတ်လိုက်တဲ့ဒီဒုံးကျည်ဟာအင်အားဖြင့်နျူကလ িয়ার ထိပ်ဖူးတဲ့တာလက်ပြဲပဲ့ထိန်ဒုံးကျည်အမျိုးအစားသစ်ဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကလည်းပြောဆိုထားပါတယ်။သုံးသက်သူတွေကတော့ဒီနောက်ထပ်ဆက်သတ်မှုတွေနဲ့ဒီဒုံးကျည်ကိုအအောင်မြင်မြင်တည်ဆောက်နိုင်မယ်ဆိုရင်တော့တဟအမေရိကန်ပြည်ထောင်စုအလက်စကာနဲ့ဟာဝိုင်ပြည်နယ်တွေအထိရောက်အောင်ပြစ်ခတ်နိုင်စွမ်းရှိလိမ့်မယ်လို့ခန့်မှန်းပြောဆိုကြပါရရှင်
။ကွန်ပျူတာစနစ်တွေကိုထင်းချုပ်လိုက်ပြီးပြန်မင်းငွေတောင်းတဲ့ WannaCry ဆိုတဲ့ ransomware virus ကတိတ်အစင်းမြင်တဲ့ဒီပညာမဟုတ်ဘူးလို့စိုက်ဘာလုံးညို့ရေးကျန်းကျင်သူတွေကပြောပါတယ်နျူကလ িয়ার နဲ့တာဝေးပစ်ပယ်တင်းတက်ဒုံးကျည်ဆန်းသတ်မှုအပြီးမြောက်ကိုရီးယားပေါ်ပိတ်ဆို့တန်းခတ်ထားတာကြောင့်နိုင်ငံဝင်တွေထိခိုက်ပြီးနောက်အခုလိုစိုက်ဘာတိုက်ခိုက်မှုမျိုးလုပ်တာဖြစ်နိုင်တယ်လို့တန်တရာရှိနေတာပါစိုက်ဘာလုံခြုံရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Symantec နဲ့ Kaspersky Lab ကုမ္ပဏီနှစ်ခုက WannaCry Software မူလ version မှာသုံးထားတဲ့ program code တွေဟာ Lazarus Group လို့ခေါ်တဲ့ဒီမြောက်ကိုရီးယားနိုင်ငံကဟက်ကာအုပ်စုသုံးတဲ့ program တွေမှာတွေ့ရတဲ့ code တွေနဲ့စင်တူနေတယ်လို့တင်းလာနေတော့ကပြောကြားထားပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညဘက်ထိပ်တန်းရောက်သတင်းတွေကိုမခင်ဖြူထွင်းနဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးဒီကနေ့တွေ့ဆုံရမှာနှစ်ဆက်တည်ငြိမ်ရေးအတွက်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောခဲ့သလိုတရုတ်နိုင်ငံအနေနဲ့မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လိုအပ်တဲ့အကူအညီတွေပေးလိုတယ်လို့တရုတ်သမ္မတကလည်းပြောခဲ့ပါတယ်မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်အနေနဲ့တကယ်ပဲအကူအညီပေးနိုင်မလားလက်နက်ကင်ဖွဲ့စည်းတွေအပေါ်တရုတ်ဩဇာတကယ်ပဲတက်ရောက်ပါမလားဆိုတာတွေကို ISB နိုင်ငံတကာမဟာဗျူဟာနဲ့မူဝါဒရေးရာအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဦးမင်းစင်ကိုကိုသားညွန့်ဦးကဆက်သွယ်မေးမြန်းထားပါတယ်
ကမ္ဘာ့ရဲ့ဒီနေ့ဒေါက်ဆန်းစုကြည်ကတရုတ်သမ္မတနဲ့တွေ့ပါတယ်ဒီမြန်မာညီညာရေးကိစ္စတွေကိုပြောကြတော့တရုတ်ဘက်ကတော့သူတို့ဆက်ပြီးတော့အကူအညီသွားမယ်လို့ပြောပါတယ်အဓိကလည်းအခုကညီညာရေးမှာအဟန့်တားတစ်ခုလို့ဖြစ်နေတာမြောက်ပိုင်းပြပခလို့ဖြစ်နေတဲ့အခါကျတော့မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တရုတ်ကဘလောက်ထိမြန်မာနိုင်ငံကိုညီညာရေးအတွက်အကူအညီပေးနိုင်မယ်လို့ယူဆလဲမြောက်ပိုင်းဖွဲ့ရောနာခံပါမလား
ကျွန်တော်နားလည်တယ်လို့ကတော့ပြီးခဲ့တဲ့ဂျပန်ကလည်းဒီကနာဝါ့ဆောင်နေဒီမှာမြောက်ပိုင်းမဟာမိတ်ဖွဲ့ကိုခေါ်တွေ့ရတယ်ရှိတယ်ဆိုတော့သူတို့ဘက်ကတော့ဒီလိုအားထုတ်တာပြရပါတယ်ဒါပေမဲ့အားထုတ်တိုင်းဖြစ်တယ်လားဖြစ်မလားပေါ့နော်ဟိုငားတယ်ကတော့ကတော့ဘာအပါဝင်အများကြီးတွေကဒီတိကျုတော်လည်းတော်တော်လေးအနေထားပါဒါပေမဲ့လည်းတိကျုကတိုက်တွန်းနေဒီ SCA ကိုဝင်ထိုးလိုက်ပါဆိုတဲ့ကိစ္စမျိုးတော့ဒီလိုက်ပါနိုင်ပြီးတော့အခုချိန်ထိအနောက်ရှိလို့မရပါဘူးဘက်ကလည်းအမတ်တမတော်နေပေါ့နော်တိကျုကတိုက်တွန်းနေဒီကိစ္စကိုကန့်ဖြစ်စဉ်ကိစ္စတွေအရှင်ချောချဖို့အဲ့ဒါဒီကိုကန့်အပါဝင်အများကြီးတွေကိုဒီအင်းကြီးဖြစ်စမှာအကြံလုံးနဲ့ဒီလိုစီစဉ်မှာအဲ့ဒါဒီတော့ဒီအမိတ်မှာပေါ့နော်အခုချက်တက်တက်ကိုနာဟိုရှိနေတယ်မသိရဘူးမရသေးပါဘူ
းတကယ်တမ်းပြောရရင်မြောက်ပိုင်းဖွဲ့တွေဝါဖြစ်စီကိုကန့်ဖြစ်စီကအဓိကသူတို့ရဲ့ထပ်ပေါက်ဝင်ပေါက်ကစားတရုတ်နိုင်ငံကိုမှီနေရတဲ့အနေထားမျိုးတော့ရှိနေပါတယ်အဲ့တော့တရုတ်ကတကယ်တမ်းလူလလာတွန်းအားပေးမယ်ဆိုရင်ရောမဖြစ်နိုင်ဘူးလားတ
ကယ်တော့ဒီတရုတ်ပြည်ရဲ့မြန်မာနိုင်ငံပတ်သက်တဲ့လူဝါဒကိုဟာဘယ်လိုမျိုးအဓိကစီမံထားနေလဲဆိုအင်းအခုအမြင်ရှိနေပုံရပါတယ်ဒီနိုင်ငံကြီးဌာနကလည်းဟိုအဓိကဖြစ်ဖြစ်စေချင်ပုံရပါတယ်ဒါပေမဲ့တရုတ်ကမှရောပြည်ပြည်နဲ့ဆက်မရှိတဲ့စစ်တပ်ပိုင်းတွေကတော့ဗမာစစ်တပ်ကထုတ်ပြန်စင်ပြီးတော့ကနေဇာမရှိတဲ့ဒီကိုကန်တို့ဆိုတာကလည်းတရုတ်အမယ်ပေါ့နော်ဆိုရခါကျတော့သူတို့တွေကတော့လည်းပို့ပြီးတော့ညီညီကိစ္စမျိုးမှာအရင်ကြီးဖျားဖျားတုံးတာမျိုးလုပ်ချင်တဲ့ဘောရှိပုံမရပါဘူးဆိုတော့ဒါနဲ့အခြားအဖွဲ့အဖွဲ့နဲ့တက်မှနိုင်ရှိပါတယ်ကမ္ဘာစစ်ကြည့်နေပုံကမျိုးအနေပြီးတော့ဒီ brain ဦးစီးဦးဆောင်လုပ်ပြီးတော့ခင်မရဘူးဒါတော့အားလုံးဝိုင်းလုံးမှရမယ်ဆိုပြီးတကယ်တွန်းနေဆိုတော့လည်းဖြစ်လာနိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ငကောရတဲ့အတွေ့အကြုံရှိပါတယ်ဒီ tension shopping ကိုဦးစီးဝင်က free ရမှာ tension shopping ကိုဒီလိုမျိုးမာဒီတမောရီကနေပါတီပေါ့နော်ဘာကဘာကိုထောက်ပံ့တာရက်ဆိုင်ပြီးတော့တကယ်လို့ဟိုအခြေတလေးတက်ပေါ့နော်တိုက်တွန်းတဲ့အခါမှာ tension shopping ဘက်ကလည်းဒါကိုလက်ခံနေတာတွေ့ရပါတယ်ဆိုတော့ဒီနေ့ပြောမယ်ဆိုရင်အစ်မနဲ့ဟုတ်ကဲ့ဆက်မနော်လာကူတော့ဆက်ပြီးပါတယ်အရှိချစ်ချင်းကိုလည်းနားလေတန်ရှောပင်းလေးနဲ့တူတကယ်လေးနဲ့ပြီးလုံနေဆိုရင်တော့တရုတ်နေနဲ့ကျွန်တော်ဒူအချက်လုပ်ခရပါတော့ဒီနောက်ဟာထားပြီးဆက်ဆက်နေမှာလားပေါ့နော်သူရောလည်းဆက်ဆက်နေနေသမားရှိတဲ့အားစုတွေကလည်းတစ်ခါကဟိုလားဆက်ပြီးလက်ခံမနေရှိနေ ဆက်ပြီးဆက်ဆံတဲ့ဆွေးနွေးပွဲမျိုးကိုပြန်ဖုံးသက်အောင်လုပ်နိုင်မှာ။ဒါမျိုးအခုချိန်ကြီးပြီးတော့အဲ့ဒီလက္ခဏာမျိုးကျွန်တော်တွေ့ရပြီပေါ့။
အဲဒေါန်ဆန်းစုကြည်တက်လာပြီးတဲ့နောက်ပိုင်းမှာဒေါန်ဆန်းစုကြည်ဆိုရတုတ်နဲ့ဆက်ဆံရေးမှာတော်တော်လေးတော်တော်လာတွေ့ရပါတယ်။သူမသွားတော့မှတခြားအောက်ခြေဆင်းရရှိတော်များခဏခဏသွားပါတယ်။ဒေါ်ဆူးနဲ့ဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးအရင်အစိုးရဦးသိန်းစိတ်ဆက်ဆံရေးလက်ထက်ထက်ပိုကောင်းလာတယ်လို့ယူဆနိုင်သလား
။ဒေါန်ဆန်းစုကြည်နည်းနည်းယူဆရတဲ့ဆောင်ရတယ်။နည်းနည်းယူတာပြီးဆောင်ရလို့ရှိရင်နည်းနည်းအဓိကအမျိုးမျိုးချင်းတွေနေရပါတယ်ဆိုရင်ဒါအာဒီမနက်ရှင်းရဖို့နော်ဒါရှာနေတဲ့ချက်တွေဖြစ်တယ်ဆိုတော့အဲ့ဒီလိုအိမ်မှာတရုတ်ကဩဇာရှင်ရတော့ဒေါန်ဆန်းစုကြည်ရဲ့တရုတ်ကိုဗိုင်းရပ်ရှင်အားကိုရတာတခုပေါ့နောက်တစ်ခုကဒီမမြော်လေးနဲ့နောက်တစ်ခုကတော့ဒီရခိုင်ကိစ္စပေါ့နော်ရခိုင်ကိစ္စမှာလည်းရှင်းနိုင်ရပါတဲ့ခါကျတော့ဒီရခိုင်ရင်းမှာလည်းတလုံးလေးရတယ်ကုလမမတို့မင်းကောင်စီမှာတရုတ်ကဗီဒိုနဲ့ပမာပဒဏ်တွေချက်တည်ရေးရရှိဆိုတော့ဟိုသူလုံးချင်တဲ့ရင်းရင်းရောသူမြော်လင့်ထားတဲ့ရခိုင်ကိစ္စရောတခုတလုံးတရုတ်ကသူကအားကိုးနေတာတွေ့ရတယ်ဟိုဟိုတင်းကလည်းနေရှင်ဟိုတင်းလည်းတော့တော့ဒီစေအစိုးရဆက်ဆက်တာတရုတ်ကိုအားကိုးလာတာကနေပြီးတော့တရုတ်ဆက်ဆံရအောင်နိုင်ငံတွေကိုပို့ပြီးတော့သူတို့ကသူတို့ဒီနောက်ဖွင့်တယ်ပို့ပြီးတော့နေတာတွေ့ရတယ်ဘုဒ္ဓဆန်းစုကြည်ပဲဂတိတော်ပါဘုနော်ဒါကိအရှင်မြတ်ဒီအရှင်မြတ်နဲ့ဒီအနောက်ကကအရှင်မြတ်ပေါ်မှာဒီဘုဒ္ဓဆန်းစုကြည်တရုတ်ကိုပို့ပြီးတော့အားကိုးလာတာတွေ့ရတယ်ဒီတော့ဒီမြင့်ကိစ္စကိုလာပါနော်အန်တာလိုက်နိုင်ငံတွေကိုပို့ပြီးအားကိုးလာတယ်ဒီလိုမှရှိတဲ့ဒီဒီမိုကရေစီလူ့ခွင့်ရေးဆိုင်မှာအဲ့ဒါတော့ကျွန်တော်အရင်လိုပြောလို့ရှိရတယ်။ဘယ်လိုလဲ။အနာဘယ်နေနေလို့ရှင်နေနေဒီကိုအကူလို့ရှိနေ။အရှင်နေနေလည်းရတဲ့အခုမျိုးကြီးအများတော်ချင်းလူ့ခွင့်ဒီမိုကရေစီကိုထောက်ပံ့ချက်တွေနဲ့သူတို့ရဲ့ရေးစလမ်းမှာမဟုတ်အတင်းပွင့်ပြီးတော့ဒီအနာရှိတဲ့လူများကိုဒါပို့ပြီးတော့ဒါပေးပြီးတော့လူမှုလူသိပ္ပာကိုဖိနစ်ရှိတယ်လို့ဆိုရမှာပါပဲ။
ဦးမင်းစင်ကိုကိုသားညုံကဆက်သွဲမေးမြန်းထားတာပါရှင်ခုတော့ပိုလန်မကြီးစီမံကိန်းတည်ရင်ဖဲလက်ရအောင်ပါတရုတ်နိုင်ငံကဦးဆောင်တဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းနဲ့ဆက်စပ်ပြီးတရုတ်ဖွံ့ဖြိုးရေးဘဏ်ကအမေရိကန်ဒေါ်လာ36ဘီလီယံကျော်ချေးငွေချတာပေးမှာဖြစ်ပါတယ်လန်ဒရာတို့လိုအခြေခံစာအုပ်ပိုင်းလိုအပ်ချက်တွေရှိနေတဲ့မြန်မာနိုင်ငံအနေနဲ့ပိုလန်မကြီးစီမံကိန်းရဲ့တစိုက်တစ်ပိုင်းအနေနဲ့တရုတ်ရဲ့ချေးငွေတွေနောက်စီးပွားရေးအခွင့်အလမ်းတွေလမ်းပွင့်လာပြီဖြစ်ပေမဲ့လို့တတိထားချင်းချင်းဆောင်ရွက်ဖို့လိုအပ်တယ်လို့လဲကျွမ်းကျင်သူတို့ကထောက်ပြပါတယ်တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းကနေမြန်မာနိုင်ငံအနေနဲ့လက်သလောရရှိနေတဲ့အခွင့်အလမ်းတွေနဲ့အကျိုးရုပ်ရော့ဇာတ်ရည်နဲ့ပတ်သက်ပြီးမှတ်သိရထိုက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်အခြားဥရောပနဲ့အာဖရိကတိုက်ကြီးတွေကိုဆက်သွယ်မယ်ခေတ်သစ်ပိုလန်မကြီးစီမံကိန်းကိုဦးဆောင်နေတဲ့တရုတ်နိုင်ငံကဒီစီမံကိန်းနဲ့ဆက်ဆက်ပြီးနောက်ထပ်ချင်းငွေအဖြစ်အမေရိကန်ဒေါ်လာ36ဘီလီယံကျော်ထပ်မံချထားပေးမှာဖြစ်ပါတယ်အခုအစ်စ်ထပ်မံချထားပေးမဲ့ချင်းငွေတွေကိုတော့အခြေခံအဆောက်အုံတည်ဆောက်ရေးစွမ်းရည်မြင့်တင်ရေးနဲ့ဘန်ဒါရေးပူပေါင်းဆောင်ရွက်မှုတို့မှအလေးထားသုံးစွဲမယ်လို့တရုတ်ဖွံ့ဖြိုးရေးဘဏ်ရဲ့ဥက္ကဋ္ဌဟျူဟွေဘန်းကအခုလိုပြောပါတယ
်第一要把握好贷款的投向按照习主席的要求重点
နေရာမှာချင်းငွေချထားပေးမယ်ဆိုတာကိုအရင်ဆုံးဆုံးဖြတ်ရမှာပါသမ္မတဆိုရာကတော့အခြေခံအဆောက်အဦတည်ဆောက်ရေးကုန်ထုတ်လုပ်မှုစီမံကိန်းတွေနောက်တစ်ခါဘန်ဒါရေးပူပေါင်းဆောင်ရွက်မှုစီမံကိန်းတွေကိုဦးစားပေးမယ်လို့ပြောထားပါတယ်ဒီနောက်မှာတော့အကောင်းဆုံးစီမံကိန်းတွေကိုရွေးချယ်ပြီးစီးပွားရေးလုံထုံးလုံနည်းရဈေးကွက်သဘောတရားတွေနဲ့ညီဆောင်ရွက်သွားမှာပါအဆုံးရှုံးမရှိအောင်လဲတာဝန်ယူလို့ဆောင်ရမှာပါနောက်ဆုံးအနေနဲ့ကတော့ဒေသအတွက်စီးပွားရေးနဲ့လူမှုဖွံ့ဖြိုးမှုအလောက်ကံပေါ်ဆောင်ပေးနိုင်မယ့်စီမံကိန်းတွေကိုရွေးချယ်ပြီးပူးတွဲအကောင့်တွေပေါ်တည်ဆောက်ရမှာဖြစ်ပါတယ်
ခေတ်သစ်ပိုလန်မကြီးစီမံကိန်းနဲ့ဆက်ဆက်တဲ့နိုင်ငံတွေကိုတရုတ်ဖွံ့ဖြိုးရေးဘဏ်ကချင်းငွေအမေရိကန်ဒေါ်လာ160ဘီလီယံချထားပေးခဲ့ပြီးဖြစ်ပါတယ်။လမ်းပန်းဆက်သွယ်ရေးညံ့ဖျင်းလာတဲ့မြန်မာနိုင်ငံအနေနဲ့ပိုလန်မကြီးစီမံကိန်းနဲ့ဆက်နွယ်ပြီးတရုတ်ရဲ့ချင်းငွေတွေရရှိနိုင်မယ့်အခွင့်အလမ်းကောင်းတွေရှိပေမဲ့ချင့်ချိန်ရမယ့်အပိုင်းတွေရှိပြန်တယ်လို့ထောက်ပြသူတွေရှိပါတယ်။ဘေကျင်းမြို့တော်ကခေတ်သစ်ပိုလန်မကြီးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံတွေနဲ့အတူကျင့်ပါနေတဲ့စီးပွားရေးပညာရှင်တွေလုပ်ငန်းရှင်တွေရဲ့ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်နေတဲ့စီးပွားရေးပညာရှင်ဦးခင်မောင်ညိုကအခုလိုထောက်ပြပါဗျ
။ကိုဖြစ်ချင်တာကတော့ဟိုပတ်ဝန်းကျင်တွေလူမှုရေးတွေထိခိုက်မှုမရှိတဲ့ရင်းနှီးမြှုပ်နှံမှုတွေလာစေခြင်းနဲ့တော့အဲ့လိုပြောခဲ့တာပဲပေါ့လေ။နောက်မြန်မာနိုင်ငံကဒီအခြေခံအဆောက်အအုံတွေမှာအတွက်ကရင်းနှီးမြှုပ်နှံမှုငွေကြေးရတအားလုံးတော့လုံးလာဆိုအခုအနောက်နိုင်ငံတွေပဲကလည်းတိတ်အရန်ကြီးမျောလင့်လို့မရဘူး။အမေရိကန်ကလည်းသူ့ပြဿနာနဲ့သူတို့ဆိုတော့အခုကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုပေါ့လေဝိုင်းပြီးနိုင်နေကြတဲ့သဘောရှိတယ်အဲ့တော့အဲ့ဒီဟာကိုတော့ယူသွားမှာပဲအဲကိုယ့်ရဲ့တိုင်းတန်းကိုချိန်ပြီးပေါ့လေကိုကသိပြီးတော့ဟိုမနိုင်မနှင်းဆိုတဲ့ဟာမျိုးပေါ့လေနောက်မှကြွေးစားတဲ့ကံမျိုးခက်မဲ့ဟာမျိုးမယူနဲ့ပေါ့နော်ကိုကြိုးရှိမဲ့ဟာမျိုးဒါကိုကိုယ့်ဘက်ကလည်းအများကြီးချိန်စားပြီးယူသွားမှာပဲဒါဆိုရင်တော့ခွင့်နှန်းနေပေါ့နော်ကိုမလုတ်တဲ့ရင်ကတော့ဟိုဆရာတို့က ရင်းနှီးမြှုပ်နှံမှုတွေတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကမြန်မာနိုင်ငံမှာအများကြီးရှိပြီးပြီ။ဒါပေမဲ့ပြဿနာကနော်ဒီပတ်ဝန်းကျင်တို့ဒီဒေသခံတွေထိခိုက်တာမျိုးကိုဟိုထိခိုက်တာမျိုးတွေရှိရလေ။အဲ့လိုမျိုးတွေကိုမဖြစ်စေချင်ဘူ
း။ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းနဲ့ပတ်သက်ပြီးစီးပွားရေးအဝင်အဝိုင်းကတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကတာဝန်သိတာဝန်ခံမှုရှိမရှိဆိုတာနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာမှုရှိပါမလားဆိုတဲ့အပေါ်မှာစိုးရိမ်နေကြတာပါ။နိုင်ငံခြားရေးဝန်ကြီးဌာနမြန်မာနိုင်ငံတကာနဲ့မဟာဗျူဟာလေးလာရေးဌာနရဲ့အကြံပေးစီးပွားရေးပညာရှင်ဦးခင်မောင်ညိုကတော့အခုလိုပြောပါတယ
်။တေဥပက်ကပြောတာတော့ဒါနိုင်ငံတကာနိုင်ငံချင်းရဲ့သဘောပေါ့။နော်လူ့အခွင့်အရေးကိစ္စတော့ဒီမိုကရေစီကိစ္စတော့သူကတော့ဒါတွေကိုနိုင်ငံနေရဲ့ပြည်တွင်းရေးမှာဝင်ရောက်မဆွဲဖက်ဘူး။ဒါနိုင်ငံနေရဲ့ကိုယ်သဘောနဲ့ကိုယ်ဆောင်ရွက်ကြဖို့ကိုယ်ကိုယ်ရည်ရွယ်ကိုယ်ရည်ရွယ်ချက်အတိုင်းဆိုပြီးအဲ့လိုမျိုးပြောတာ။
ဘေကျင်းမြို့တော်ကပိုလန်မှာကြီးများဆာယာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရုတ်သမ္မတတို့လည်းဒီကနေ့တွေ့ဆုံခဲ့ကြပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်တရုတ်ဘက်ကလိုအပ်တာတွေထောက်ပံ့ပေးဖို့နဲ့နှစ်နိုင်ငံနယ်စပ်တည်ငြိမ်အေဂျင်စီပူးပေါင်းဆောင်ရွက်ဖို့တရုတ်သမ္မတကပြောဆိုပါတယ်။ဒါ့အပြင်နှစ်နိုင်ငံနားလည်မှုစာချုပ်လာလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဒေါက်ဆန်းစုကြည်နဲ့တရုတ်ဝန်ကြီးချုပ်တို့တက်ရောက်ခဲ့ကြပါတယ်။တရုတ်မြန်မာစီးပွားရေးနဲ့နှီးပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးတရုတ်မြန်မာနေဆက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးဆောင်ကုန်းလိုင်းရေလံပိုးလမ်းမကြီးများဆိုင်ရာပူးပေါင်းဆောင်ရွက်မှုတရုတ်မြန်မာကျန်းမာရေးပူးပေါင်းဆောင်ရွက်မှုနဲ့ပကံဒေသတမိုင်းဝင်အဆောက်အအုံများကာကွယ်ထိန်းသိမ်းရေးငလင်းတန်းပြန်လည်ထူထောင်ရေးဆိုင်ရာနားလည်မှုစွာချင်လာတွေကိုနှစ်နိုင်ငံလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်
မတင်ထိုက်ပါရှင်ခုတော့ကလေးစစ်သားပပျောက်ရေးတင်ပြဆက်ပါမယ်အရသာအစိုးရလက်ထက်ကလေးစစ်သားပပျောက်ရေးလှုပ်ဆောင်ချက်တွေဟာအရင်ကတည်းကစာရင်ပိုးပြီးခိုင်မာအကောင်လာတယ်လို့ကလေးစစ်သားပပျောက်ရေးလှုပ်ရှားသူတွေကပြောပါတယ်ဒါပေမဲ့စီရေးပฏิပခတင်းမာနေစေတိုင်းရင်နယ်မြေတွေမှာတော့ကလေးစစ်သားအတင်းအဓမ္မဆူဆောင်းမှုတွေရှိနေစေဖြစ်တယ်လို့ဆိုပါတယ်မဆူမုံကဆက်ပြောပြပါမယ်ရှင်
မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးတငယ်လေးတွေကိုတက်မတော်ထဲမှာစစ်မှုထမ်းမှုစုဆောင်တာတာဝန်ပေးခိုင်းစေတာမျိုးတွေမရှိစေဖို့ကလေးစစ်သားပပျောက်ရေးစီမံချက်အနေနဲ့ကုလသမဂ္ဂ INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူအစိုးရတက်မတော်တို့ကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ NND ဥဆောင်တဲ့အရသာအစိုးရလက်ထက်မှာတော့အရွယ်မရောက်သေးတဲ့ကလေးတငယ်လေးတွေကိုစစ်မှုထမ်းခြင်းမှာကာကွယ်တားဆီးရေးထိန်းသိမ်းရေးကော်မတီကိုသမရဦးထင်ကျော်အမိန့်နဲ့ပြီးခဲ့တဲ့နှစ်2016မေလကဖွဲ့စည်းခဲ့ပြီးကလေးစစ်သားပပျောက်ရေးလှုပ်ဆောင်နေပါတယ်ဒီကော်မတီမှာတော့ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံပြည်ထရေးစီရေးချုပ်ယုံတက်မတော်လေးကြီးရဲ့အရာရှိချုပ်ယုံစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေပါဝင်ပါတယ် NND ဆိုရလက်ထက်မှာကလေးစစ်သားပပျောက်ရေးလှုပ်ဆောင်ချက်တွေဟာအရင်ကထက်စာရင်ပိုပြီးအကောင်းလာတယ်လို့ကလေးစစ်သားပပျောက်ရေးလှုပ်ရှားသူတွေကပြောပါတယ်ကလေးစစ်သားအတင်းအဓမ္မစုဆောင်းတာရက်တန့်သွားအောင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမက်မက်လှုပ်ရှားဆောင်ရွက်ခဲ့သူ Equality မြန်မာညီမျှချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်တက်တွင်းမှာရောက်နေတဲ့ကလေးတွေကိုပြန်လဲတက်ထဲကနေပြန်လဲခေါ်ထုတ်တာတွေနောက်တစ်ခါမိသားစုနဲ့ပြန်လဲပြီးတော့အသားကျအောင်ပြန်လဲပို့ဆောင်တဲ့ reintegration process တွေကတော့အရင်ကထက်အားကောင်းလာတာရှိပါတယ်ကလေးစစ်သားအသုံးပြုမှုတိုင်ကြားမှုတွေကအရင်ကထက်တော့ညော့လာတယ်အထူးသဖြင့်စစ်တပ်ထဲမှာအကြောင်းမျိုးမျိုးကြောင့်ရောက်နေတဲ့တပ်မကြီးတဲ့ကလေးတွေကျွန်တော်သက်ဆိုင်ရာဒါဝင်ရှိရလို့ပြောလို့ရှိရင်ထောက်ရတာလွယ်လာတယ
်အစိုးရအနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ချက်တွေဟာပို့ပြီးတော့မှစနစ်တကျဆောင်ရွက်လာနိုင်တဲ့အနေအထားရှိပေမဲ့လို့စည်ရေးတင်းမာနေတဲ့တိုင်းရင်းဒေသတွေနဲ့လက်နက်ကိုင်အဖွဲ့တချို့မှာကလေးစစ်သားအတရားဓမ္မစုဆောင်းတာတိုက်ပွဲတွေမှာအသုံးပြုနေတာတွေကိုလှုပ်ဆောင်နေတဲ့အနေအထားဖြစ်တယ်လို့လည်းဥအောင်မျိုးမင်းကပြောပါတယ
်သူတို့ပြန်လည်ပြီးတော့နေရာချထားလို့ဆောင်တာကတော့ဒီ ILO နဲ့ Save the Children World Vision အဲ့ဒီလိုမျိုး INGO အဖွဲ့တွေရဲ့ပူးပေါင်းမှုတွေရှိတဲ့အတွက်သူတို့ကိုအရင်ကထက်ပုံမှုပြီးတော့စောင့်ရှောက်နိုင်မှုရှိလာပါတယ်ဒါပေမဲ့တစ်ဖက်မှာကျွန်တော်တို့ဘာတွေရှိလဲဆိုလို့ရှိရင်လက်နက်ကင်တပ်ဖွဲ့တွေကြားထဲမှာကလေးစစ်သားအသုံးပြုမှုကကျွန်တော်တို့ဆက်လက်ရှိနေတုံးပဲအခုလိုမျိုးကျွန်တော်တို့အပြစ်ခတ်ရဆဲရေးမရဘဲနဲ့ဆက်လက်တိုက်ပွဲလှုပ်ဆောင်နေတဲ့အဖွဲ့ဒီမှာဆိုရှင်ကလေးစစ်သားတွေကိုစင့်ခေါ်မှုတွေတုံ့ပြုမှုတွေအရင်ကတည်းကပုံမှုတိုးလာတယ်ဆိုတော့တည်င်းပို့ချက်တွေကျွန်တော်ရရှိနေတယ်အပြစ်ခတ်ရဆဲပြီးတဲ့ကလေးတွေကိုဘယ်လိုမျိုးပြန်ပြီးတော့ကျွန်တော်နေရာပြန်ချထားမလဲဆိုတော့အကြောင်းအရာကငင်းငယ်ရေးဆွေးနွေးပွဲမှာပါပေမဲ့တကယ်တမ်းအကောင့်ထဲပုံနိုင်မှုအရင်အားနေနေတော့မရှိပါသေးတယ်ခင်ဗျာ
စစ်တပ်ကနေပြန်လဲအနှံလာတဲ့ကလေးစစ်သားလေးတွေကိုမိဘရင်ခွင်ပြန်လဲအနှံတာလူမှုဘဝပြန်လဲထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေး းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလူမှုဝန်ထမ်းဦးစီးဌာနကခေတ္တညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါဗျာ။ကျွန်တော
်ကနေပြီးရောဆွဲအပ်လာတဲ့ခလေးစကားကြီးရှိပါတယ်ရှင်။အဲ့မှာကျွန်တော်တို့အဖွဲ့ဖွဲ့ထားပါတယ်။အဲ့ဒီအဖွဲ့မှာကျတော့ကျွန်တော်တို့ကပြန်လည်ထူထောင်ရေးလုပ်ငန်းကိုဥက္ကဋ္ဌကလူမှုဝန်ထမ်းဦးစီးဌာနကိုညွှန်ကြားမှုချုပ်ပါ။ကျမတို့လက်ခံရရှိတဲ့ကလေးတွေကိုကြတော့ကလေးရဲ့နေရာလိပ်စာစသဖြင့်ပေါ့သူတို့ရဲ့ ID တွေပေါ့နော် identification တွေယူပါလေပြီးပညာရေးချင်းယူပါလေပြီးတော့သူတို့ရဲ့ရွာပြန်ရောက်သွားလို့ရှိရင်ဆောင်ရွက်လုပ်တဲ့လုပ်ငန်း livelihood ပေါ့နော်သူရဲ့အတက်မွေးဝမ်းကြောင်းအတက်ပညာတစ်ခုကိုသင်ကြားပေးဖို့အစီအစဉ်တွေလုပ်ပါတယ်အဲ့ဒီအစီအစဉ်တွေကိုကလေးနဲ့အခြေလေဆွေးနွေးပါလေရှင်ဆွေးနွေးပြီးတော့စာရွက်ထံနေရာကိုပြန်ပြီးတော့ပို့ပေးပါလေ
တက်တွဲမှာတော့အသက်မပြည့်သေးတဲ့ကလေးငယ်တွေကိုနီးလမ်းမမှန်ပဲခေါ်ယူစုဆောင်ခဲ့တဲ့တက်မတော်သားတချို့ကိုစစ်စည်းကမ်းနဲ့အညီအရေးယူဆောင်ရွက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုလည်းအစိုးရတက်လက်ထက်ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်စာလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုတက်တွဲမှာစုဆောင်တာတာဝန်ပေးတာလုံးဝမရှိသေးတော့ဘူး2012ခုနှစ်တုန်းကကုလသမဂ္ဂနဲ့မြန်မာနိုင်ငံအစိုးရတို့ကြားသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံရဲ့ဥပဒေတွေအရခွင့်ပြုမထားတဲ့တက်တွဲစုဆောင်ခံထားရသူကလေးစစ်သားတွေကိုတက်မတော်ကလည်းစီးစစ်ပြီးတော့ပြန်လည်ထွက်ခွာခွင့်ပေးပြီးမိဘလက်ထံပြန်လည်အနှံ့ပေးနေပါတယ်တစ်ချိန်တည်းမှာပဲတကယ်လို့မိမိတို့ရဲ့ဒေသပတ်ဝန်းကျင်မှာအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုစုဆောင်နေတာကိုသိရှိတယ်ဆိုရင်ဖုန်းနံပါတ်39462166932 39462166932နဲ့စာရိုက်တက်တာနံပါတ်609ကိုဆက်သွယ်ပါလို့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေဖြစ်တဲ့ Save the Children War Vision တို့ကလည်းပြည်သူတွေကိုတိုက်တွန်းနှိုးဆော်ထားပါတယ်ရှင်
မဆုမမရှင်တသရှင်များရှင်ရခိုင်ပြည်နယ်ကြောက်ဖြူမရေကျွန်းကိုတရုတ်တို့ရဲ့ရန်နံစိန်တင်မော်တွေဒီရက်ပိုင်းခက်စစ်စစ်ရောက်လာနေပြီးတော့မကြာခင်မှာမြန်မာနိုင်ငံကိုဖျက်ဆီးပြီးတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရန်နံပိုင်လိုင်ကနေစတင်တင်ပို့ရမယ့်အနေအထားရှိနေပြီလို့ကြောက်ဖြူမြို့ကိုကိုရန်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကပြောပါရယ်တရုတ်ရန်နံနဲ့တဘာဝတန်ဝဲအရေးအပြင်ကြောက်ဖြူမြို့ပေါ်ကဒုက္ခသည်စခန်းအခြေအနေတွေကိုမှတ်သိရထိုက်ကဆက်သွယ်မေးမြန်းလာမှာကိုကျော်ကျော်သိန်းကအခုလိုစာပြီးပြောပါရယ်
ဟုတ်ကဲ့ပါအထူးခြားခြားကတော့ဒီမရေကျွန်းမှာရှိတဲ့ China National Petroleum Company ပေါ့လေ CNPC Company ရဲ့ဒီရေနံနဲ့တဘောတငွေတူလုံးနဲ့စခန်းအရိကနေတစင်ကျွန်တော်တို့ရုပ်ပြီးကိုပို့မယ်နေရပေါ့အဲ့ဒီနေရာကိုဒီအပိုင်းအတွက်မှာရေနံပြင်တင်းမောတွေခက်စိတ်စိတ်ဝင်ပြီးတော့ကျွန်တော်တို့ရောက်တဲ့အချိန်မှာတစည်းရှိပါတယ်ဒီနေ့ဆိုရင်တစည်းထပ်ဝင်ပါတယ်ပြီးဆိုတော့အဲ့ဒီစခန်းမှာရေနံနေတူလုံးတူလုံးပြီးတဲ့အခါကျရင်တော့တို့ရေနံပမာဏပြည့်တဲ့အချိန်မှာရုပ်ပြီးကိုစပြီးတော့ဒီပိုင်လိုင်းကနေရေနံနေလို့မဲ့တော့ရှိပါတယ်အဲ့လိုပဲတဘောတငွေကလည်းပဲသူတို့အဲ့နေရာကိုရောက်နေဖြစ်တဲ့အတွက်ရေနံနဲ့တဘောတငွေတို့ခုလုံးကိုဒီအပိုင်းအတွင်းနေပေါ့လေကျွန်တော်တို့တရင်ဘက်တွေအတွင်းမှာပဲဒီတရုတ်ပြည်ကိုစပြီးတော့ပို့လို့မဲ့တော့ရှိပါတယ်စီဒါရဲမှာပဲဒေတာကန်တွေဘက်ကနေပြီးတော့ကန့်ကွက်တာတွေတခါဆန်납ပြတာတွေကလည်းပဲအခုချိန်ထိရှိနေတော့မှာပဲမသိဘူ
းနောက်ကိုချိုချိုသိဒီခီးစဉ်အတွင်းမှာပဲဒီ IDP ကန့်နေပေါ့နော်တွားခဲ့ပါသေးတယ်ဘာတွေများထူးထူးခြားခြားတွေ့ပါသလဲတိုးတက်မှုရောရှိပါသလား
ဒီမှာအခေါ်ကတော့တို့ကဲဇေးစကန်ပေါ့လေကဲဇေးစကန်ကတော့ကြောက်ပြူမှာတစ်ခုပဲရှိပါတော့တယ်ကြောက်တလုံးကဲဇေးစကန်ဆိုတာပါအဲ့ဒီစကန်ထဲမှာကတော့ဒီဘာသာပေါင်းစုံလက်ရှိရှိနေပါလူ1100ကျော်ရှိပါတယ်ဒီစကန်ထဲကလူတွေကိုကျွန်တော်မေးကြည့်သလားဒီစကန်ထဲကလူတွေကတို့ကကြောက်ပြူမျိုးပေါ်ရက်ွက်အကြီးကြီးကနေပြီးတော့ဒီပြီးခဲ့တဲ့2012ခုနှစ်အောက်တိုဘာလ22ရက်နေ့နောက်ပိုင်းမှာအဲ့ဒီကိုရောက်သွားကြတဲ့လူတွေဖြစ်ပြီးတော့အဲ့ဒီစကန်ကနေပြီးတော့သူတို့ငကိုနေခဲ့တဲ့ရက်ွက်တီးတွေကိုသူတို့ကပြန်နေချင်ပါတယ်ဒါပေမဲ့လည်းကျွန်တော်မြို့နယ်ဥချုံရင်မူတခြားဒီမြို့ပေါ်ကဟလာတကြွလှူရှားသူတွေတခြားဒီကိစ္စနဲ့နေဆက်တဲ့လူတွေစတဲ့အပြင်ပြည်စုံမင်းမြန်းတဲ့အချိန်မှာတော့ဒီစကန်ထဲမှာလက်ရှိရှိနေတဲ့လူတွေသူတို့ငကိုနေခဲ့တဲ့နေရာအတီးတီးရက်ွက်တီးတီးမှာပြန်နေဖို့အချိန်ကြီးကတော့တော်တော်လေးကိုမဖြစ်နိုင်တဲ့အချိန်ကြီးမှာရှိပါတယ်ဒါကြောင့်လက်ရှိအချိန်ကြီးမှာကတော့စကန်တဲ့ကလူတွေကိုအဲ့ဒီနာပတ်ဝန်းကျင်မှာပဲနေရာချထားပြီးဖို့အတွက်နှိမ့်နှိုင်းဆွေးနွေးနေကြတဲ့အဆင့်ရှိပါတယ်ဒီလူတွေဒီစကန်ကိုပိတ်သူတို့နေခဲ့တဲ့နေရာတွေကိုပြန်သွားဆိုတဲ့အချိန်မျိုးကတော့လက်ရှိအချိန်ကြီးကကြောက်ဖြူမျိုးပေါ်မှာတော်တော်လေးကိုဖြစ်နိုင်ခြင်းနည်းတဲ့အချိန်ကြီးလို့ကျွန်တော်တွေ့ခဲ့မိခဲ့တဲ့လောက်သိထားပါတယ်မသိ
ရခိုင်ပြည်နယ်ကြောက်ဖြူမျိုးကိုကိုရန်ရောက်ရှိနေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုမတ်သိငိထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတုံမီတာ24 25 30နဲ့ 51 တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
FBI Federal စုံစမ်းစစ်ဆေးရေးဘူရိုရဲ့ကြီးအကဲ James Corby ကိုပြီးခဲ့တဲ့ဘက်ကသမ္မတ Donald Trump ဂျာဒူကဖေရှားလိုက်ပြီးတဲ့နောက် Corby ရဲ့နေရာကိုစားထုတ်ခံထားရေးလူသစ်ရှာဖွေနေပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆွဖက်မှုကိစ္စစုံစမ်းစစ်ဆေးရေးမှုဖြစ်ပြီးခဲ့တဲ့ဘက်ထိတာဝန်ယူခဲ့တဲ့ Corby နဲ့သူ့အကြားပြောဆိုခဲ့တာတွေကိုအသံဖန်ထားတဲ့ဒိတ်တွေရှိတဲ့သဘောမျိုးသမ္မတ Donald Trump ရည်ညွှန်းပြောဆိုခဲ့တာတွေကြောင့်ဒီကိစ္စကိုလူတွေပို့ပြီးတော့စိတ်ဝင်စားနေကြပါတယ်။FBI စုံစမ်းရေးဘူရိုကိုဦးဆောင်မဲ့သူရွေးချယ်ဖို့ဥပဒေပညာရှင်တွေကနေလွှတ်တော်အမတ်တွေအထိအဆိုပြုစရာလူတွေအများကြီးရှိပါတယ်။သမ္မတဒေါ်နယ်ထရန့်ကရွေးချယ်ရမယ့်သူတွေနဲ့ပတ်သက်ပြီးထူးခြားတဲ့သူတွေဖြစ်သလိုလူသိများထင်ရှားတဲ့သူတွေပါအစင်းမြင့်တာဝန်ထမ်းဆောင်နေတဲ့သူတွေလည်းဖြစ်ပါတယ်။ဒါကြောင့်မြင်မြန်ဆန်ဆန်ဆုံးဖြတ်ရွေးချယ်နိုင်ပါလိမ့်မယ်လို့ပြောဆိုပါတယ်။ James Corby ကိုယာရူကထုတ်ပယ်လိုက်ပြီးတဲ့နောက်ရုံးမြင့်တန်ကြားတွေ့ဆုံမေးမြန်းခန်းတွေTwitter လူမှုကွန်ရက်ကရေးသားချက်တွေစတဲ့သတင်းကောင်းကြီးပိုင်းတွေမှာသမ္မတ Trump ပြောတဲ့အကြောင်းအရာတွေကလွှမ်းမိုးနေပါတယ်။သူ FBI ကြီးကဲအောင် Corby ကိုချင်းချောက်ပြောဆိုခဲ့ပုံရတဲ့ပြောဆိုချက်တွေကိုအသံဖန်ထားကောင်းဖန်ထားနိုင်တယ်ဆိုတာမျိုးရည်ညွှန်းပြောဆိုခဲ့တဲ့အတွက်လဲဒီကိစ္စကိုလူတွေကအာရုံစိုက်နေကြတာပါ။ဒီမိုကရက်တစ်ထက်လွတ်တော်အမတ်မက်ခဝါနာက ABC ရုပ်သံကိုအခုလိုပြောပါတယ
်သမ္မတထရန့်ဘက်ကကိုယ်ရေးကိုယ်တာပြောကြားချက်တွေကိုအတန်ဖန်ထားတဲ့တိတ်တွေရှိကောင်းရှိမယ်ဆိုတာမျိုးထူးထူးဆန်းဆန်းတွေပြောဆိုနေပါတယ
်အထက်လွတ်တော်အမတ်မက်ခဝါနာဟာရွေးကောက်ပွဲမှာရုရှားရဲ့စွပ်ပတ်မှုကိုစုံစမ်းနေတဲ့အထက်လွတ်တော်ထောက်လှမ်းရေးကော်မတီဝင်ဖြစ်ပါတယ
် I don't have the foggiest idea whether there are tapes or not
အတန်သွင်းထားတဲ့တိတ်တွေတကယ်ရှိမရှိဇဝေဇဝါအတွေးမျိုးကျွန်တော်မှမရှိပါဘူးသမ္မတတကယ်တမ်းပြောနေပုံကရှိတဲ့ရောင်ရောင်ထင်ရအောင်ပြောနေပါတယ်အိမ်ပြူတော်ကအတီပြူတာမျိုးမလုပ်တလို့ငင်းလဲမငင်းပါဘူးတကယ်လို့အတန်သွင်းထားတဲ့တိတ်တွေရှိတယ်ဆိုရင်လည်းဘသူမှမသိလိုက်ပဲပျောက်သွားတာမျိုးမဖြစ်အောင်လုပ်ဖို့လိုပါတယ်ဒါကြောင့်ကျွန်တော်နဲ့တခြားသူတွေတောင်းဆိုတာကတိတ်တွေရှိတယ်ဆိုရင်တေးသေးချာချာတိမ့်ထားဖို့ပ
ါ James Comey က FBI ကြီးအကဲဖြစ်ဆက်ပြီးတာဝန်ယူခြင်းနဲ့ဆိုတာကိုပြောဖို့ဇန်နဝါရီလအတွင်းသူနဲ့တွေ့ကျင်နေဆိုပြီးခွင်တောင်းခဲ့တဲ့အကြောင်းသမ္မတ Trump က NBC ရုပ်သံကိုပြောပါတယ်ဒါပေမဲ့သမ္မတ Trump ပြောဆိုတာတွေကကော်မီအင်ဂျီရောမှာညစာဒူးမစားခင်တွေးလိုက်တဲ့အမျိုးသားထောင်လိုက်ညွှန်ကြားမှု James Clapper ပြန်ပြောပြတာတွေနဲ့ကွဲလဲနေပါတယ်။ James Clapper က ABC ရုပ်သံကိုအခုလိုပြောပါတယ
်။ I spoke briefly with
သမ္မတနဲ့ညစာဒူးစားတဲ့ကိစ္စညွှန်ကြားမှုကော်မီနဲ့ကျွန်တော်ခဏပြောပြပါတယ်။သူပြောတာကသူ့ကိုသမ္မတဖိတ်တယ်လို့ပြောတာပါ။ကျွန်တော်မြင်မိသလောက်တော့စိတ်မသက်မသာဖြစ်နေလို့ရပါတယ်။ကုမ္ပဏီရဲ့လွတ်လွတ်လပ်လပ်လှုပ်ဆောင်ရမယ့်တာဝန်နဲ့ FBI စုံစမ်းရေးဘူရဲ့တာဝန်တွေကိုသမ္မတဘက်ကဝန်ဆွတ်မဲ့သဘောမျိုးအပေးယူလုပ်ဖို့ညှိနှိုင်းတာမျိုးတွေရှိလာနိုင်လို့ပါ
။ James Comey ကိုယာတူကထုတ်ပယ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီး Republican အမတ်တွေကသူတို့ပြည်နယ်တွေကမဲဆန္ဒရှင်တွေကအကြီးအကျယ်မေးခွန်းတွေထုတ်နေကြပါလေ။အော်လတော်ဥက္ကဋ္ဌ Borrell ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါလေ။
No one's disputing the fact that the president has the right FBI
စုံစမ်းရေးဘူရိုအကြီးအကဲကိုသမ္မတအနေနဲ့ထုတ်ပယ်ခွင့်အသစ်ခံထား권ရှိတယ်ဆိုတာဘယ်သူမှမမြင်ပါဘူး။သူ့မှာဆုံးဖြတ်ပိုင်권ရှိတဲ့အတိုင်းလုပ်တာပါ။ရေးကြည့်တာက FBI ကိုဥဆောင်မဲ့လူတစ်ဟာအရေးချင်းရှိတဲ့တာဝန်ယူနိုင်စွမ်းရှိတဲ့သူဆိုတာလူတွေယုံကြည်ဖို့ပါပဲ
။ဒီမိုကရက်လွတ်တော်အမတ်တွေကတော့ရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့သမ္မတထရန့်ရဲ့အနီးကပ်လူယုံတွေရုရှားနဲ့ပတ်သက်ခဲ့တာရှိမရှိစုံစမ်းဖော်ထုတ်ရေးကိုတင်းကျပ်တယ်တောင်းဆိုနေပါတယ်။ကော်မီကိုယာဒူကထုတ်ပယ်လိုက်တဲ့အတွက်နိုင်ငံရေးအရဘဲမလိုက်တဲ့စုံစမ်းဖော်ထုတ်မှုတွေရရှိရေးကပို့ပြီးတော့အရေးကြီးလာနေပြီဆိုပြီးထောက်ပြပြောဆိုနေကြတာပါ FBI ကြီးကဲအောင် James Corby ကဒီတစ်ပတ်ထဲမှာလွှတ်တော်မှတကားပိတ်တက်တည်ထွက်ဆိုဖို့ကိုညှင်းဆို့ထားပါတယ်ဒါပေမဲ့လည်းတရားဝင်လူအများရှိမှလူသိရှင်ကြားထုတ်ဖော်ပြောဆိုနိုင်မဲ့ဂျာနာပွဲ ဘယ်အချိန်မဲစီစဉ်စီစဉ်သူ့ဘက်ကပြောဆိုရထက်တန်နေရဲဆိုပြီးသိရှိရကြောင်းပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်းနဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တက်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်နိုင်ပါပြီရှင
်။တော်ရရှိမြတ်မြာဒီနေ့ငါခက်ခက်ပိုးလမ်းမကြီးဖောက်လုပ်ပြီးကုန်သွယ်မှုလမ်းကြောင်းတွေကိုချက်ထွင်မှုကြိုးပမ်းနေပါတယ်စီးပွားရေးနဲ့ကုန်သွယ်မှုအဆက်ဆံတွေပုံများလာမဲ့21ရာစုပိုးလမ်းမလို့တင်စားခေါ်ကြတဲ့ One Belt One Road ကမ္ဘာလမ်းကနေပြီးတော့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းညီညွတ်ရေးအပေါ်မှာဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲတရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေနဲ့ယင်းနှိမ့်ညွှန်မှုတွေကြောင့်ခါးသိမ်းမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာဆက်ဆံမှုတွေတိုးမြင့်လာတဲ့အမျှဒွန်တွဲပါလာနေတဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့ပင်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရရှိနေကြပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတရုတ်နိုင်ငံခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာလက်ကျော်စိုးကိုမေးချင်ပါတယ်ဆိုတော့ဒီနေ့ပဲဒီဘေကျင်းမြို့ကညီလာခံတက်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်သမ္မတရှီချင်းဖြစ်နေတွေ့ပါတယ်တရုတ်သမ္မတကတော့ဒီကမ္ဘာလမ်းမကြီးစီမံကိန်းနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်လို့လည်းပြောပါတယ်ဆိုတော့ဒီအာရှတွေမကပါဘူးဒီအာဖရိကတို့ဥရောပတို့အထိပါဒီကုန်းလမ်းရေလမ်းဆက်သွယ်မှုတွေပါမယ်ဒီကမ္ဘာလမ်းစီမံကိန်းမှာမြန်မာနိုင်ငံပါဝင်ရေးကဒီတရုတ်နိုင်ငံအတွက်ဘလောက်ထိများအရေးကြီးနေတယ်လဲဆရာမကိုအချင်းယုံသုံးသပ်ပြီးတော့ပြောပြစီရင်ပါလေ
။ဟိုတရုတ်ကအဲ့ဒီပိုလမကိုတိဆောက်တဲ့အဲရည်ရွယ်ချက်ကြီးတွေရှိပါတယ်။နိုင်ငံရေးရည်ရွယ်ချက်တွေ၊စီးပွားရေးရည်ရွယ်ချက်တွေရှိပါတယ်။အဲ့တော့စီးပွားရေးရည်ရွယ်ချက်ကတော့သူ့နိုင်ငံရဲ့အဲစီးပွားရေးပုံစံကိုပြောင်းပြင်တာပါ။အဲ့သူ့နိုင်ငံရဲ့စီးပွားရေးပုံစံကိုပြောင်းပြင်တော့သူ့နိုင်ငံမှာပုံနေတဲ့ကုန်ပစ္စည်းတွေရောငွေအရင်းနှီးတွေရောအဲ့ဒီဟာတွေကိုကိုယ်လည်းအကျိုးရှိသူများလည်းအကျိုးရှိမယ်ဟိုလန်တကူကိုရှာရင်ရတယ်ဒီခစ်တဲ့ပိုလမ်းမဆိုတဲ့စနစ်ပေါ်လာတာပါအဲ့စီမံကိန်းကြီးပေါ်လာတာပါအဲ့တော့တရုတ်ကသူတယောက်ထဲနဲ့လုပ်ရုံနဲ့မကဘူးသူကဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးကိုဆွဲခေါ်လိုက်တဲ့အပြင်နော်ကမ္ဘာအဖွဲ့အစည်းအမျိုးမျိုးပေါ့ကုလသမဂ္ဂလိုဟာမျိုးနော်နောက်ပြီးတော့နိုင်ငံတကာနဲ့နိုင်ငံတကာငွေကြေးအဖွဲ့ကမ္ဘာပံအဲ့လိုအဖွဲ့အစည်းတွေပါရောပြီးတော့သူနဲ့အတူတူပါအောင်သူကဆွဲဆောင်လှုပ်ဆောင်လိုက်ပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေအားလုံးပါဝင်နိုင်အောင်လမ်းတစ်လျှောက်မှာတော့68နိုင်ငံပဲရှိတယ်ဒါပေမဲ့ဟိုတနည်းကတက်တဲ့အဲနိုင်ငံပေါင်းကဆိုလို့ရှိရင်140ကျော်တယ်ကိုယ်စားလှယ်အဖွဲ့ပေါင်းတွေလာကြတာသူကအားလုံးကိုဖွင့်ထားတာဖြစ်တော့ဘသူပါဝင်ပါဝင်ဘသူဝင်ပါပါရတယ်ဆိုတော့တော်တော်များများလာပြီးလေ့လာတာရှိတယ်အဲ့တော့အဲ့ဒီမှာဖွံ့ဖြိုးတိုးတက်စေနိုင်ငံရောဘာရောဆိုတော့ဒီလမ်းนี่ဖြတ်တဲ့အထူးသဖြင့်အိန္ဒိနာချင်းနိုင်ငံတွေကအင်မတန်အရေးကြီးတယ်ပမာနိုင်ငံဟာတရုတ်နဲ့ကပ်နေတာဖြစ်တဲ့အပြင်ဒီနေနမိတ်ချင်းထိစပ်နေတာကလည်းကီလိုမီတာ2000ကျော်3000လေးပါဖြစ်တဲ့အတွဲပမာပြည်ကတရုတ်ပြည်အတွက်အတော်အရေးကြီးတယ
်
ဒီကြားထဲမှာဒီလမ်းကြောင်းတစ်လျှောက်မှာဒီနေကြားတစ်လျှောက်မှာမတီးမငိမ့်ဖြစ်မှုတွေပါများနေတဲ့အတွဲပမာပြည်ကိုသူတို့ပို့အေးပေးနေရတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအခုတော့ဒီတရုတ်နိုင်ငံကစီမံကိန်းတွေလုပ်နေတဲ့ဒေသဟိုနိုင်ငံရေးကောင်းဆောင်တယောက်ဖြစ်တဲ့ဒီရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကပြည်သူလူထုကိုလည်းဦးဦးလာစောတဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဟိုတကယ်တော့တရုတ်နိုင်ငံကရခိုင်ပြည်နယ်မှာရေနက်စီမံကိန်းလို့ရှေ့ပြေးစီမံကိန်းတွေလည်းစနေပါပြီဆိုတော့ဒီတရုတ်ပိုးလမ်းမတစ်ကမြန်မာနိုင်ငံအတွက်ရောဟိုအထူးဖြင့်ဦးဦးလာစောလို့ဆိုရခိုင်ပြည်နယ်အတွက်ကဘယ်လောက်ထိအရေးကြီးအရေးပါတယ်လို့ယူဆပါတယ်လဲခင်ဗျာ
ကျွန်တော်မြင်တာကတော့ဒီစီမံကိန်းကအခုလောလောဆယ်မှာဗျာနိုင်ငံတကာမှာထိတိုက်ဟုတ်ပြိုင်ပဲနှစ်ခုပေါ့ဗျနော်အမေရိကန်နဲ့ရတရုတ်ပေါ့လေအဲ့တော့အမေရိကကိုကြော်တက်မယ်ဥရောပကိုကြော်တက်မယ်ဂျပန်ကိုခြံထားခဲ့မယ်ဆိုတော့တရုတ်ရဲ့အဲ့ကမဟာစီမံကိန်းပေါ့ဗျာမဟာအမျိုးသားတရုတ်စီမံကိန်းကြီးလို့ပဲမြင်တယ်အဲ့တော့သူတို့တော့သူတို့အကျိုးစီးပွားနဲ့လုပ်မှာပဲအဲ့တော့ဒီဟာကကျွန်တော်တို့မြန်မာပြည်နဲ့ပြသက်လာမယ်ဆိုရင်မြန်မာပြည်လိုပေါ့ဗျာတကယ်ဒီမိုကရေစီ transition ကိုတကယ်ခက်ပြင်ပမှန်းမှလုပ်နေရတယ်နော်ခုမှလည်းတကယ် competent ဖြစ်တဲ့အနေထားလည်းမရှိဘူးအဲ့ဒီအချိန်မှာဒီလိုစီမံကိန်းကြီးဟာတကယ်တကယ်ရခိုင်ပြည်သူတွေပေါ်ဝင်ဗမာပြည်သူတွေအတွက်ကောင်းကျိုးပေးနိုင်မလားဆိုးကျိုးသက်ရောက်မလားဆိုတာကိုသုံးသပ်ဖို့ဆိုတာကတော့စောတော့စောသေးတယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့ဖြတ်သန်းထူရခဲ့ရတဲ့စီမံကိန်းကြီးနှစ်ခုပဲနော် gas pipeline ရှိတယ်နော်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဒီ
ရေနက်စိတ်ကမ်းရှိ
မတဲကျွန်းမှာတရုတ်စိတ်ကမ်းရေဝါပေါ့ဒီရေနံတင်သင်္ဘောကြီးတွေဆိုက်ပြီးတော့ဒီမှာ guest tank အကြီးကြီးရှိတယ်အဲ့ဒီကနေတရုတ်ပြည် pipeline နဲ့လျှော့နေပြီအဲ့ဒီနှစ်ခုရဲ့အကျိုးဆက်ကိုတော့
တခိုင်ပြည်သူတွေစိုးစိုးဝါးဝါးခံစားရတယ်ဗျာဘာမှအသိပွင့်မခံစားပဲနဲ့ကျွန်တော်နင်းနာဆုံးရှုံးမှုတွေအများကြီးဆုံးရှုံးတယ်အဲ့တော့ကျွန်တော်တို့တုံ့တက်စရာတွေအများကြီးရှိပါတယ်အဲ့တော့ဒီဟာကြီးကဗမာပြည်သူတွေအတွက်ကောင်းကျိုးကိုပေးမလားဗမာပြည်သူတွေကိုပဲတကယ်နှွန်တဲ့ကိုဆွဲနှစ်တော့မလားဆိုတာကတော့ဒါကျွန်တော်တို့တကယ်ကိုစမ်းစစ်သင့်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့ဟိုကျွန်တော်ခုတခုရှိတာဒီနေ့အတမ်းငန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တရုတ်သမ္မတနဲ့တွေ့တဲ့အချိန်မှာဟိုထည့်ပြောတာတခုရှိပါဒါတော့ဒီမြန်မာနိုင်ငံငင်းငယ်လုပ်ငန်းစဉ်ကိုတက်နေတဲ့လောက်ဆက်လက်ပံ့ပိုးခြင်းနဲ့ပြောပါတယ်ဆိုတော့ဒီနေ့မှာကျွန်တော်တရုတ်နိုင်ငံနဲ့လည်းကရဲ့ရှိနေတဲ့ကချင်ပြည်နယ်ကကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြရဲ့သဘောထားကိုကြားချင်ပါတယ်ဆိုတော့ဒီလိုတရုတ်နိုင်ငံရဲ့မျှော်လင့်ချက်ကြီးတဲ့စီမံကိန်းတွေကနေမြန်မာနိုင်ငံပြည်တွင်းငင်းငယ်အတွက်တစုံတရာတွန်းအားဖြစ်လာနိုင်သလားဒါမှမဟုတ်ဟိုပေါ်လေဟို side effect တွေများဘာတွေများရှိလာနိုင်လဲဒေါက်တာတူးကြသဘောထားဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအမြင်ကတော့ဗျာညီကြကြီးတဲ့အလားလာကောင်းနေရှိလာနေတယ်လို့မြင်တယ်။ဘာကြောင့်လဲဆိုရင်တရုတ်ရဲ့မဟာပြူဟာကအမေရိကန်နဲ့သူကဒီပြန်ဘက်ပုံစံနဲ့သူရှိနေတာ။ဆွဲခါကြတော့မြန်မာနိုင်ငံကဒါတရုတ်နဲ့ပုံပြနေသတ်အောင်သူကဒါနေနေတော့ဆွဲဆောင်ပါပဲ။ဆွဲခါကြတော့အဲ့ဒီမှာဒီမြန်မာနိုင်ငံကဲသူဆွဲဆောင်တဲ့နေရာမှာသူကမြန်မာနိုင်ငံသားဒီလူလားချက်ကိုသူကလည်းပြောပေးဖို့နားလေသိရှိပေးဖို့လေ။ဒါတင်းနေချင်းကမှာညီမနိုင်ငံမှာအာဒီပြည်သူတွေအလူလားဆုံးကတော့ညီကြရဲ့တိုင်းပြည်အလူအဆုံးကညီကြရဲ့ဖြစ်တယ်ဒါကိုတရုတ်အစိုးရလည်းဒီနားလည်းတဘောပေါက်တယ်ဒါကြောင့်ညီမနိုင်ငံကသူ့နဲ့မိတ်ဆက်ဖြစ်အောင်သူဆက်ဆောင်မဲ့ solution တော့ဒီပြည်သူတွေလူလားချက်ကိုသူကလေးထားပြီးလို့ဆောင်ပေးဖို့လုပ်တယ်ဒါကြောင့်မလို့သူကတဲ့ပြည်သူညီကြရဲ့ဒီဆော့တဲ့နေရာမှာသူကတတ်နိုင်ဆုံးပါဝင်ကူညီဖို့ရှိတယ်လို့ကျွန်တော်မြင်တယ်အခုလက်ရှိမှာလည်းသူလှုပ်ဆောင်နေတဲ့အပိုင်းတမှာတော့ဒါဒီညီကြရဲ့ကိုအတိကထားတော့ကျွန်တော်သိရှိနေရတယ်လေဒါကြောင့်မလို့ဒီပူလာမကြီးကိုအကောင့်နဲ့ပေါ်လာတဲ့ချိန်မှာလည်းဒီနိုင်ငံရေးပိုင်းဆိုင်ရာမှာတော့သူကဒီညီမနိုင်ငံကိုသူကဒီ mix set အစ်စ်အမှဖြစ်အောင်သူကညီမနိုင်ငံရဲ့ကောင်းရကောင်းကြောင်းကိုသူရှေ့တန်းပြည်သူတို့လို့ပို့ရှိပါတယ်မြန်မာနိုင်ငံပြည်သူပြည်သားတွေရဲ့ဒီရှေ့အကျိုးကိုရှေ့ရှုပ်ပြီးသူလို့ပို့ရှိပါတယ်ဒါကြောင့်ကျွန်တော်အမြင်ကတော့ဒီချမ်းဒီဆော့တဲ့နေရာမှာဒီကျိုးအစိုးရကအသေးသေးဝင်ဝင်ကုသရေးဖြစ်ပေါင်းကိုညီလိမ့်မယ်လို့ပြောလိမ့်ပါတယ်
โอเคကျေးဇူးပါကျွန်တော်တို့အခုဆွေးနွေးပွဲအတွက်ကိုဟိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့တရက်မျိုးကဦးလာမြင့်ဖြစ်ပါတယ်ဦးလာမြင့်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
โอเคခင်ဗျာဒီဦးလာမကြီးခုပြောနေတဲ့27ရာစုဘိုးလာမကြီးမတိုင်ခင်မှာလည်းပဲကမ္ဘာရင်းချင်နိုင်ငံကြီးတွေကဒီလိုပဲလမ်းမဒီကမ္ဘာကုန်သွယ်ရေးလမ်းကြောင်းကြီးတွေကိုသူတို့လှုပ်ခူရတယ်ပထမဆုံးကကျွန်တော်တို့စပိန်เนาะနောက်ဒတ်ရှ်ပေါ်တူဂီကျွန်တော်တို့နဲ့ဆိုင်တာကတော့အင်္ဂလိပ်ပေါ့နော်ဒီဗြိတိသျှအင်ပါယာအရှကိုရောက်လာတော့ကျွန်တော်တို့ကမ္ဘာဈေးကွက်နော်ကမ္ဘာဈေးကွက်ကြီးထဲမှာကျွန်တော်တို့အလုပ်တာခွဲဝေမှုပေါ့နော်ဒီ World Market Division ဆိုတာပေါ့အဲ့ဒီမှာကျွန်တော်တို့ဘာဖြစ်လာလဲဆိုတော့အိန္ဒိယကကျွန်တော်တို့ဂုံချောတို့နော်နောက်ပြီးကြတော့လက်ဖက်တို့ဘိန်းနဲ့ပါတယ်ဘိန်းကသူကတရုတ်ပြည်ကိုပို့တာပေါ့နောက်တစ်ခါကျွန်တော်တို့ဗမာဆန်စပါအော်မလေးကတော့ချက်ပေါင်စည်းနဲ့တန်ဖြူပေါ့နော်ခဲမဖြူအဲ့ဒီကုန်ညမ်းတွေကိုကိုတာဝန်နဲ့ကိုထုတ်ပြီးတော့ကုန်တွေဖလှယ်တဲ့အလုပ်တွေလုပ်ခဲ့ခုရတယ်ဆိုတဲ့အခါကျတော့ဟလာအဲ့ဒီတော့ကလည်းပဲကျွန်တော်တို့မြန်မာကဘာမှပထမဆုံးဒီဟလာထိဆုံးစံတင်ဖို့တဲ့နိုင်ငံဖြစ်ခဲ့ခုရတယ်ဒါလက်မကြီးတွေအကျိုးပေးရဖို့ပေါ့နော်အဲ့တော့ဒီနေ့ပိုးလမ်းမကြီးပေါ်လာရင်လည်းပဲကျွန်တော်တို့အဲ့ဒီလိုပဲဒီကဘာအလုပ်တန်းခိုးရမှုဆိုတဲ့ကိုယ်ကမူအစ်စ်တည်းအပေါ်ကိုပေါ်လာမှာပါကျွန်တော်တို့ကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေပေါ့အဲ့ဒီလမ်းမအဲ့ဒီလောက်တာဝန်ခွဲမှုမှုထဲမှာကျွန်တော်တို့ကဘယ်လောက်အထိဟိုဝန်ဆောင်အောင်လုပ်မလဲအဲ့ဒါတော့ကျွန်တော်တို့ခေါင်းဆောင်သူတွေပေါ်မှာအများကြီးကြည့်ပါတယ်ကျွန်တော်တို့အဲ့ဒီအတွက်တူတင်ပြင်ဆင်ဖို့လိုပါလိမ့်မယ်ခင်ဗျာကျေးဇူးတင်ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာပါဝင်ဟိုဆွေးနွေးပွဲကိုကျွန်တော်တို့စာတချို့နဲ့ပေးပို့ပြီးတော့ပါဝင်ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်ကျွန်တော်တို့ email တွေနဲ့ပို့တာရှိတယ် Facebook ကနေပို့တာရှိတယ် Facebook ကနေပို့ထားတဲ့စာတချို့ကိုတော့ကျွန်တော်ဒီနေရာမှာဖော်ပြခြင်းပါတယ်သူတို့စာတွေကလည်းတိတ်လည်းမရှိဘူးဆိုတော့တယောက်ကတော့ link နေတဲ့ဆိုပြီးတော့ကုံသွန်မှုတွေတကယ်ဖြစ်မလာခင်မှာနိုင်ငံသားတွေကိုအကျိုးပြုနိုင်မဲ့ဥပဒေတွေကိုရေးဆွဲထားဖို့အစိုးရကိုအကြံပြုခြင်းပါတယ်နောက်တစ်ယောက်ကတော့အောင်ကျော်ဆိုပြီးတော့အကောင့်ပါရှင်ပါသူကတော့ကုံသွန်ရေးလမ်းကြောင်းကြီးဖောက်တာကိုနိုင်ငံသားတွေဓာတ်လူရေးခွင့်ရရယူတတ်ဖို့လိုပါတယ်အရင်ခေတ်လိုဆိုင်ရုပ်စာတမ်းမှာ95ချက်တယောက်က95ချက်ဆိုတာမလောက်ကြပါနဲ့8000နဲ့ထက်ပြီးညီလေးကိုကြီးနဲ့ပြီးတာဆွေမျိုးပေါက်ဖို့အမျိုးတော်တာမကြသေးပါဘူးတဲ့အစင်းအဆုံးနိုင်ငံဘွားကနေပြန်တက်ဖို့ကြိုးစားကြပါဗျာတဲ့ဟိုဆိုခုတ်သွေးဟိုဆက်ဆုပ်တွေရောင်းပြီးခုတ်သွေးဆုပ်တာသွေးမတိတ်သေးပါဘူးတဲ့မျက်စိရှင်မှာနားပါပါဆိုပြီးတော့သူကတော့သတိပေးပြီးရေးထား တွေ့ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဟိုတိုင်းရိုက်ပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်2ကိုလည်းအလဲပေးချင်ပါတယ်သူကတော့ဟိုဦးကန်အေးပါနော်ဝေနိုင်ငံဦးကန်အေးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်အခုကမြင်တဲ့ဥစ္စာတိုင်းပြည်ကဘာမှဥပဒေလည်းမရှိသေးဘူးလေတိုင်းပြည်ကအကုန်လုံးချုပ်ချုံကျနေချိန်မှာဒီမျိုးပိုလာမလုပ်လဲဆိုရင်ဘောအဖြစ်မှလည်းစီးစင်းနဲ့လည်းမရှိဘာတစ်ခုမှမရှိတဲ့ချိန်မှာဆိုကျွန်တော်ကြည့်တယ်ဆိုတော့တိရွာတော့80ရာခိုင်နှုန်းတော့ရပါဘောအဖြစ်ကတော့နာဝတော့တိုင်းပြည်အချင်းသိနေတယ်လေကျွန်တော်မြင်တဲ့ဥစ္စာကတဲ့ဝါရကြီးတွေကအခုအုပ်ချုပ်နေတယ်တိုင်းပြည်ဖြစ်တဲ့ကောင်ကလည်းအရှိမစီးနေတော့ဘလို့မလုပ်လို့ရမဟုတ်ကျွန်တော်မြင်တဲ့ဥစ္စာကတော့ဘောအဖြစ်အနည်းနာဝကပါစင်80ရောရမယ်ပြန်ရမှာ20လောက်ပဲရမလို့ကျွန်တော်မြင်တယ်ခင်ဗျာအတိုင်းနဲ့ပြည်သူတွေတော့ကောင်းကောင်းခံစားအောင်မယ်တေပူလာမပူလာမအကျိုးရှိတော့မဟုတ်ဘူးအပြည့်အတွက်ကျိုးဒုက္ခပေးဖို့အကျိုးတော့ရောက်လာမှာအညာကျိုးတော့မဟုတ်တော့ကျွန်တော်မြင်တယ်အဲ့ဒါဆိုကျွန်တော်တကနေဝိုင်းနဲ့ကြည့်ပြီးတော့ကိုလုံးဝိုင်းစဉ်းစားပြီးတော့ဆုံးဖြတ်ကြတာလေကျွန်တော်ပညာရှင်တွေတို့မှနော်ဝေးကောင်တွေကျွန်တော်မင်းကြည့်တော့မနိုင်ဘူးလေဘောပြေကလုံးဝမရနိုင်ဘူးလေဘောပြေကတတိယဝက်ဝါမယ်လေတရတိထားတဲ့3ဘေးမျိုးဖြစ်မယ်လို့ကျွန်တော်ပုံမြင်ရတယ်လေ3ဘေးကနေအကုန်လုံးပြန်စားရလေယူတော့ဆိုပိုးလမဆိုတော့ပို့ပြီးတော့ဆုံးဆုံးမပါနိုင်ပိုင်းနဲ့ပိုင်းတော့အကုန်ပါသွားမှာ
โอเคโอเค
ရဲ့နဲ့ချိန်မဟုတ်တော့ဘူးခင်ဗျာ
โอเคကျေးဇူးပါ
တော့ဒါပဲတတိပေးချင်တာခင်ဗျာ
โอเคပါကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဟိုပြောမယ်ဆိုတော့အထူးသဖြင့်တရုတ်နိုင်ငံတစ်ချိန်လုံးကနိုင်ငံရေးစီးပွားရေးအရာမြန်မာနိုင်ငံအပေါ်မှာဩဇာညောင်းခဲ့ပူတဲ့တိုင်းပြည်တစ်ခုလည်းဖြစ်တယ်ဆိုတော့ဒီလိုရည်မှန်းချက်ကြီးကြီးစီမံငင်းကြီးတွေကြောင့်မြန်မာနိုင်ငံအပေါ်မှာပို့ပြီးတော့ဟိုလွှမ်းမိုးလာမလားစိုးရိမ်မကင်းတာတွေလည်းတော်တော်များရှိနေပါတယ်ကျွန်တော်တို့ဒီ Facebook တွေမှာကျွန်တော်တို့ message ပေးတဲ့လူတချို့ကလည်းဟိုဒါဒီကိစ္စတွေကိုရည်ညွှန်းဖော်ပြရတာမျိုးရှိပါတယ်ဆိုတော့ဒီတရုတ်နိုင်ငံကနိုင်ငံရေးအချိန်ဝါတွေဒဏ္ဍာရီရတဲ့တိတ်လွှမ်းမိုးလာရင်ဒီမြန်မာနိုင်ငံဒီတရုတ်နိုင်ငံရဲ့လောက်ကန်တိုင်းပြည်တစ်ခုဖြစ်လာမယ်တိုင်းပြည်ချုပ်ချာအာဏာကိုချင်းချောက်လာနိုင်တယ်ဆိုပြီးတော့စိုးရိမ်တာမျိုးတွေလည်းရှိပါတယ်ဆ iam ဒေါ်လာကျော်စိုးရဲ့သဘောထားသိကြမှာဒါတွေကဟိုကျိုးချောက်စီလျော်တဲ့ဟိုစိုးရိမ်ချက်တွေလို့ဆိုနိုင်သလားခင်ဗျာ
အကျိုးကြောင့်စီလျော်မှုရှိပါတယ်ဒါဗမာနိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးနိုင်ငံငယ်လေးတိုင်းသူတို့ဒီလိုပဲရှိကြပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့တရုတ်ကလည်းဒီလိုပြောတာရှိပါတယ်တို့တွေကိုယ်တိုင်ကလည်းကိုလိုနီတစ်ပိုင်းနိုင်ငံဖြစ်ခဲ့ကြတော့အဆအဆအရာရာဘသူ့ကိုမှမယုံရဲတာမယုံတာတို့တွေလည်းဖြစ်ခဲ့ဘူးလားပဲတဲ့ဒါကြောင့်ဒီနိုင်ငံငယ်လေးတွေကတို့တွေပုံမှန်မယုံသင်တာဖြစ်တာတို့တွေပုံတန်တရားရှိတာသဘာဝကြပါတယ်အဲ့တော့ဒါတွေကိုစကလုံးလှလှလေးတွေနဲ့ပဲမဖြေရှင်းပါနဲ့တဲ့လက်တွေ့လုပ်ငန်းနေနဲ့ပဲဖြေရှင်းပါလို့အဲ့လိုပြောတယ်အဲဒါသူတို့ဒီအခုပိုးလမ်းမကာလအတွင်းမှာ dialogue တွေလုပ်တဲ့အခါမှာအခုနကပြောသလိုပဲဒီပိုးလမ်းမကြီးမှာသူကအင်အားကြီးတဲ့လူနော်နောက်ငွေရေးကြီးအားများတဲ့လူကအပေါ်စီးရနိုင်တယ်ဆိုတာအမှန်ပဲသို့တော့တရုတ်ကစင်စားနီးကိုကသူကအားလုံးပါဝင်နိုင်ရေးအကျိုးမြတ်ကိုညူမြတ်သူမျှဝေရေးဆိုတဲ့အခြေခံပေါ်ကစဉ်းစားတာဖြစ်တယ်အမေရိကန်တို့ဂျပန်တို့ကိုလည်းသူပမထားပါဘူးဂျပန်ကဟိုနေ့ကအစည်းအဝေးကိုအစိုးရအဖွဲ့ကမတက်ပေမဲ့ LDP ကအထွေထွေတင်းရင်မှုတက်တယ်အခုနဒေါ်အောင်ဆန်းစုကြည်နဲ့သမရရှိကျင့်ပင်တွေ့တဲ့နေ့မှာပဲအဲ့ဒီဟိုဂျပန်ကအဖွဲ့နဲ့ရှိကျင့်ပင်နဲ့တွေ့တယ်တွေ့တဲ့အခါမှာဂျပန်အဖွဲ့ကတရုတ်လုပ်နေတဲ့ AIIB အဲဒီဟိုပန်းထဲမှာဝင်ဖို့ဟိုစိတ်ဝင်စားတယ်ဆိုပြီးတော့အာဘေးကနော်ဂျပန်ဝန်ကြီးချုပ်အာဘေးကရှီကျင်းဖင်ကိုလက်ရေးနဲ့ရေးထားတဲ့စာကိုယ်တိုင်လက်မှတ်ထိုးထားတဲ့စာကိုပေးတာတွေ့ရတယ်အဲ့တော့တရုတ်ကအကုန်လုံးကိုဖွင့်ထားတာပါအမေရိကန်ကိုလည်းဖွင့်ထားပါတယ်အဲ့တော့အကြောင်းမလို့အမေရိကန်ကလည်းထိတ်တန်းထရမ့်ကိုအကြံပေးပုဂ္ဂိုလ်ဦးစီးတဲ့ကိုယ်စလေဖွဲ့တစ်ဖွဲ့လာပါတယ်ဒါကြောင့်မို့ကျမတို့နိုင်ငံအပါဝင်နိုင်ငံအငယ်လေးတွေကနော်တို့တရုတ်ရဲ့ရည်မှန်းချက်အပေါ်မှာတန်တရားရှိတာတိတ်တော့မထူးဆန်းပါဘူးတရုတ်တွေကိုလည်းသိပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆရာဦးလာစောကိုလည်းမေးချင်ပါတယ်ဆရာဦးလာစောစောစောတော့အခုဆိုလို့ရှိရင်တရုတ်နိုင်ငံစီမံကိန်းတွေကဒီရခိုင်ပြည်နယ်မှာရှိနေတဲ့အပေါ်မှာလက်တလောအခြေအနေတွေအခုချိန်အထိကိုပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအယက်သားစိုးရွားလည်းတက်လာတယ်ဒီမိုကရေစီအစိုးရလည်းဖြစ်တယ်ဒါပေမဲ့လည်းပဲအခုချိန်အထိတော့မှာပဲအခြေအနေတွေကဒီလိုစီမံကိန်းတွေကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေရောက်ဟိုဒီလိုပေါ့လေဟိုဒေသခံတွေရဲ့နေနာဆုံးရှုံးမှုတွေကရှိနေတုံးပဲဆိုတော့ဟိုဦးလာစောလို့စိုးရင်တာလည်းဟိုစိုးရင်စရာလို့စိုးရမှာပါဒါပေမဲ့ဒီခုရှိတာကျွန်တော်မြန်မာနိုင်ငံဆိုတော့ဒဏ္ဍာရီကလည်းမပြည့်စုံဘူးဖွံ့ဖြိုးမှုကလည်းနှိမ့်ချနေတဲ့တိုင်းပြည်တစ်ခုအနေနဲ့ပေါ့လေဟိုဒီလို globalization ဆိုတဲ့ဒီရေစီးကြောင်းကြီးကိုကျွန်တော်တို့ကဟိုခေတ်ရေစီးကြောင်းကြီးကိုကျွန်တော်တို့ကတားနိုင်မှာမလားမတားနိုင်ရင်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆရာ
ကျွန်တော်ကကျွန်တော်ဖြည့်နေကျင်တာနှစ်ပိုင်းရှိတာပထမပိုင်းကတော့ကျွန်တော်ပီကင်းကို1964ခုရောက်တဲ့ခါကျတော့အဲ့ဒီကအဲ့ဒီကွန်မြူနစ်ပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောကျွန်တော်ရရှိကျွန်တော်တို့အစိုးရပိုင်းကဟာတွေရောသင်တန်းတွေရောတွေ့တယ်တွေ့တဲ့ခါမှာသူကကျွန်တော်ဝေဖန်ခဲ့တာကျွန်တော်ပြောပါတယ်ရခိုင်ပြည်မှာလာရောက်မြင်းနေရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတရုတ်ခါတွေဟာပေါ့နံပါတ်1ဒီသက်ဆံပြည်သူတွေကိုမလေးစားဘူးဟောနောက်နံပါတ်2အလုပ်ခွင့်နဲ့ပတ်သက်တဲ့နိုင်ငံတကာစံချိန်စံနှုန်းတွေပေါ့ဗျာလောက်ခလာတာတွေကိစ္စတွေစိလုံးဝတန်ဖို့မထားဘူးနံပါတ်3တဘာဝပုံဝင်ကိုလုံးဝကယူမဆိုင်ဘူးအဲ့တော့ခင်ဗျားတို့ကဒီ3ချက်ကိုခင်ဗျားတို့ကဖောက်ဖျက်ကျူးလွန်နေတယ်အဲ့တော့လူလူရဲ့ထောက်ခံမှုကိုရအောင်ဆိုရင်ခင်ဗျားတို့ကဒီ policy ကိုပြောင်းပါလို့ပြောတယ်မပြောင်းဘူးခင်ဗျာပြောင်းလဲမှုကိုကျွန်တော်တို့လုံးဝမတွေ့ရဘူးကျွန်တော်နောက်ဆုံးရက်ဒီလွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျွန်တော်ဗဒေကျုံကိုရောက်ခဲ့တယ်သူတို့ရဲ့ website area တွေနဲ့အဲ့ဒီအနီးနားမှာရှိတဲ့ရခိုင်ရော်လေးတွေပေါ့ဗျာရခိုင်ရော်လေးဆိုတာမိုးကတော့မရှိတဲ့အိမ်လေးတွေပေါ့ဗျာရင်းတော့အဲ့ဒီမှာလီပါအလူသမားဟောင်းနေပေါ့ဗျာအဲ့ဒါတို့ကျွန်တော်မြေဝတ်တင်မြင်ခဲ့ရတယ်သူတို့ကတော့အဲ့ဒီမှာပေါ့ဗျာဟိုဘကူခေါ်မလဲဟိုထောက်ပံ့ကြီးပေါ့ဗျာဒေါ်လာ20တန်းပေးတယ်ဆိုပြီးတော့တက်ဆိုင်ရမသိကျွန်တော်ဒေသခံပြည်သူတွေကိုပြောတယ်အဲ့ဒီ20တန်းသာပေးခဲ့လို့ရှိရင်အဲ့ဒီမှာအင်းရှင်2000လောက်တော့မရှိတဲ့ဒေသခံပြည်သူကတကယ်ကိုဖုံးမပြေဖြစ်နေမှာဒါပေမဲ့ဒီလည်းကောင်းအောင်မရှိဘူးလျှက်စီမီလည်းမရှိဘူးကြောင်းလည်းကောင်းအောင်မရှိဘူးစိတ်ကံလည်းကောင်းအောင်မရှိဘူးအဲ့တော့လိမ့်နာခဲ့ရတာနော်အဲ့ဒီတစ်ချက်ပေါ့ရေနော
်ဟုတ်ကဲ့
နောက်တစ်ချက်ကအဲ့လူရင်းနှီးမြှုပ်နှံတဲ့အခါမှာလက်ရှိဒေသကြီးကျွန်တော်အစိုးရပေါ့ဗျာအဲ့ဒီကတော့ဦးတိုင်းထိန်စိုးရပဲဒီအခုလောလောဆယ်တော့ဒီပြည်သူ့အစိုးရခေါ်တယ်ပေါ့ဗျာ NLD စိုးရပေါ့အဲ့ဒီ NLD စိုးရဟာအဲ့ရင်းနှီးမြှုပ်နှံလာတဲ့လူတွေကဒေသခံပြည်သူတွေအပေါ်မှာစောင့်စည်းရမယ့်တရားတွေပေါ့ဗျာနော်အဲ့ဒါကိုဥပဒေကြောင်းဆိုင်ရာအရာပြည်သူတွေကိုအကာအကွယ်ပေးရမယ်เนาะအဲ့ဒါတွေကိုဥပဒေလို့ရတယ်သူတို့ကဂတိကဝတ်တွေရှိရမယ်เนาะကျွန်တော်အခုဆိုရင်ကြောက်ပြူမှာ SC ကိစ္စကိုလုတော့မယ်เนาะကျွန်တော်တို့ကြားတာကတော့မြစ်ဆုံကိစ္စကိုဆိုင်းငံ့လိုက်တဲ့အတွက်ကြောင့်တော့အယောစအနေနဲ့ကြောက်ပြူ SC ကိုပေးတယ်ဒီက5000လောက်တင်ထားပြီเนาะအဲ့ဒီမှာပြဿနာစတင်နေပြီအဲ့တော့ SC လုမယ်ဆိုရင်လူတို့ကိုရှာပြရမယ်လူတို့ရဲ့အလုတ်ကန်ခွင်လန်းပြဿနာဒီရမယ်ဆုံးချုံတော့တဲ့လူတွေရဲ့အလုတ်ကံရရှိရမိသားစုရရှိပြဿနာပြည်သူတွေရဲ့ရရှိပြဿနာတွေပေါ့ဗျာအဲ့ဒီဒါဆွန်ပြူရဲ့ပြဿနာတွေကိုအကုန်လုံးတာဝန်ယူတဲ့ဥပဒေတွေကိုပွင့်လင်းမြင်သာစွာပြည်သူ့ကိုရှာပြရမယ်နိုင်ငံရေးပါတီတွေကိုဆွေးနွေးရမယ်အဲ့ဒါမျိုးမလုပ်တိုင်းအဲ့ဒါမျိုးကိုလက်ရှိအစိုးရကမလုပ်နိုင်ဘူးဆိုရင်တာတိုင်းကြီးကိုရောင်းထားတဲ့သဘောမျိုးဖြစ်သွားလိမ့်မယ်အဲ့တော့နှစ်ချက်ရှိတယ်ပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်တော့တရုတ်တွေကိုမယုံဘူးနော်ဒီအခုလုပ်တဲ့တရုတ်တွေဟာကျွန်တော်အာဖရိကမှာတော့၎င်းလာအိုမှာတော့၎င်းအမတန်သမိုင်းဆိုးတဲ့အစဉ်လာတွေရှိတယ်။အဲ့တော့သူတို့က policy ပြောမှာပြောဒေါ်လာကျော်ဆိုပြောသလိုတော့ဒါ policy ပြောမှာပဲ။ဒါပေမဲ့လင်းင်းလက်တွေ့မှာတရုတ်ပြည်ဘယ်လိုလုပ်တယ်လဲဆိုတော့မရေကျုံကိုလာကြည့်ပါ။လက်ပတောင်းတောင်ကိုတွတ်ကြည့်ပါ။နော်။အဲ့ဒါမျိုးနောက်ထပ်မဖြစ်အောင်ဆိုရင်ကျွန်တော်တို့ကတော့လေဒီနိုင်ငံတကာကကျွန်တော်ဆင်းရဲတဲ့နိုင်ငံတစ်ခုမှာနိုင်ငံတကာသာပြီးတော့ရင်းနှီးမြှုပ်နှံမှုတွေကိုကျွန်တော်ကြိုဆိုပါတယ်ကန့်ကွက်ရမှာမဟုတ်ဘူး။ဒါပေမဲ့ဒီလူတွေအမှန်တကယ်ခံစားရဖို့အတွက်ဆိုရင်လက်ရှိတောင်းဝန်ရှိတာအစိုးရပဲ
။ဟုတ်ကဲ့။
အဲ့တော့အဲ့တော့အစိုးရဟာအရင်တုန်းကအဲ့ဒီတရုတ်တွေဘလို့ပားခဲ့တယ်လဲဆိုတာကိုရဲကြီးမြင်တဲ့တတိတော်ရှိရမယ်
။ဟုတ်ကဲ့ပါဆရာ။ကျေးဇူးပါ။ကျွန်တော်အခုဒီဆွေးနွေးဝက်တွေကိုကျွန်တော်တို့ပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းပဲအချိန်အရတော့ကျွန်တော်အလှည့်ပေးချင်ပါတယ်။ဒီပုဂ္ဂိုလ်တူကတော့မောင်အန်နွာပါအမေရိကန်ပြည်တော်ဆူပါ။ကိုအန်နွာရဲ့သဘောထားလိုရင်းတူရှင်ဆွေးနွေးနိုင်ပါလားခင်ဗျ။ဟု
တ်ပါလေကျွန်တော်မောင်အန်နွာပါ။
โอเคซุนนี่ป่ะครับเนี่ยโอเค
โอเคฮัลโหล
โอเคจ้าป่ะครับเนี่ยโกอันนัวซุนนี่နိုင်มาเลย
โอเคว่าว่าကျွန်တော်ကစင်ကာပူมาနေတာပါမောင်အန်နဝကတုံဆိုပြီးတော့ကျွန်တော်ဘာသာပြန်တစ်ခုလုပ်ခဲ့ပါပဲဟောဆုစုကြည်ဟောမသွားခင်มาပါအဲ့တော့ဒီ economic ကထောက်ပြတာကတော့ကျွန်တော်တို့ဒီကပတ်လမ်းနဲ့ပတ်သက်ပြီးလို့ရှိရင်ဒီအဂရိထားမဲ့အချက်တွေပေါ့နော်ပြောရပါတယ်အဲ့မှာဒီပါကစ္စတန်မှာဆိုလို့ရှိရင်လည်းအထူးသဖြင့်တကယ်ကိုပြဿနာတွေတက်ပါတယ်ခင်ဗျအဲပြီးလို့ရှိရင်အခုအာဒီဒီတိရိလင်္ကာမှာဆိုလို့ရှိရင်လည်းသူတို့ဒီဖြစ်ပါတယ်အဲ့ဘာဖြစ်ရမလဲဆိုတော့ဗမာပြည်ရဲ့အဓိကဆိုတော့ aggressive ဖြစ်ဖို့လိုပါတယ်အဲ့ဒါနဲ့ရှိပြီးတော့ကျွန်တော်တို့လို့ပါတယ်ဒီကတော့ပြည်သူများကိုအကုန်လုံးချပြရပါမယ်အခုဒေါ်ဆန်းစုကြည်ဆွေးနွေးခဲ့တဲ့အချက်တွေရဲ့ပြီးလို့ရှိရင်အဲလိုကြားလားမသိဘူးခင်ဗျာ
โอเคจนเจซุอ่ะเค้าเนี่ยเราเลยเฉยๆใต้ญาญๆไม่ย่าได้ด้วยเราเจนเนลูเลยแล่ไปขึ้นมาเลยแล้วตูก็တော့มองตัตนะว่าตุสาก็တော့ตลอดชื่อไปแล้วแม้เราโจตะโกเอาผัดเปียไปว่าครับเนี่ย
ดอลลาร์บิลเลียนยาเนี่ยฉีดต้มปิ้วท่าได้คิดติโปเลมาจีซีมันเกงอ่ะซีบายีเนี่ยနိုင်ငံยีอ่ะอนาคตနိုင်ငံတွေအားလုံးကိုကြော်လွှားနိုင်ဖို့မျှော်လင့်ထားတယ်ဆိုတာရှင်းနေပါတယ်မြန်မာနိုင်ငံအနေနဲ့တရုတ်ပြည်ရဲ့คิดติโปเลมาจีซีมันเกงကြောင့်ကုန်သွယ်ရေးစီးပွားရေးစွမ်းအင်နဲ့ဆက်သွယ်ရေးကဏ္ဍတွေမှာတိုးတက်မှုတွေအတန်အသင့်ရရှိနိုင်တယ်လို့ထင်ရပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေနဲ့ခိုင်မာမှုမရှိသေးတဲ့ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေတွေကြောင့်ဆုံးရှုံးမှုတွေပိုများလာနိုင်တယ်လို့ယူဆပါရတယ်။အထူးသဖြင့်မြေအားပိုင်ဆိုင်မှုဥပဒေတွေဟာကျေးလက်ပြည်သူတွေရဲ့ဘဝတွေကိုအာမခံချက်ပေးမထားတဲ့အပြင်တောတောင်ရေးမြေသဘာဝရင်းမြစ်တွေနဲ့အိုးအိမ်လေယာဉ်ဥယျာဉ်ချမ်းမြေအများစုပါလေ chronic တွေရဲ့လက်ထက်ရောက်ရှိနေပါတယ်အဆိုဆုံးကတော့စစ်အစိုးရဆက်ဆက်ပွင့်လင်းမြင်သာမှုမရှိတဲ့သဘောတူစာချုပ်တွေကြောင့်တောတောင်ရေမြေသဘာဝရင်းမြစ်တွေနဲ့လေယာဉ်ဥယျာဉ်ချမ်းမြေသုံးပုံတပုံလောက်ဟာလည်းတရုတ်ရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေလက်ထက်ကျရောက်နေပါတယ်ဒါအပြင်တရုတ်နိုင်ငံသားထောင်ပေါင်းများစွာဟာလည်းတိုင်းရင်းသားလူမျိုးစုအမည်တွေနဲ့နိုင်ငံသားတွေဖြစ်ကုန်ပြီးမြောက်ပိုင်းလူမျိုးစုလက်နက်ကိုင်တပ်ဖွဲ့များကိုလည်းလိုးစလုံးကစားနိုင်တဲ့အနေအထားရှိနေပါတယ်ဒါကြောင့်အစိုးရအနေနဲ့ပေါ်ပြပါပြဿနာတွေအားလုံးကိုမဖြေရှင်းနိုင်မချင်းပိုလမ်းမကြီးစီမံကိန်းကိုအလင်းစလိုလက်မှတ်မထိုးသင့်ဘူးလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါတော့ဒီမောင်တသနာရဲ့စာပါဆိုတော့ဒီမြန်မာပြည်ရဲ့တရုတ်ပိုလမ်းမကြီးအတွက်အရေးကြီးတယ်အထူးသဖြင့်နေဆက်ချင်းထိနေတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာငင်းငယ်ရဖို့လေတရုတ်ကလိုလားတယ်။ဒါပေမဲ့ဒီချိန်ထဲမှာငင်းငယ်ရဖို့ထဲဝင်ပတ်သက်လာတဲ့နေရာမှာတစ်ဖက်ဖက်ကိုဖိအားပေးတဲ့အခြေအနေမျိုးအဲ့လိုမျိုးဟိုပေါ်လေတစ်ဖက်ဖက်ကလည်းအဲ့လိုဖိအားပေးရလို့ယူဆစရာမျိုးပြဿနာတွေရောမပေါ်နိုင်ဘူးလား။ဒေါက်တာတူးချာကိုဒီဆွေးနွေးပွဲအဆုံးသတ်ခင်ဟိုမိနစ်ဝက်လောက်ဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ရအဲ့လိုတပတ်တည်းကိုပြားပြေလို့ပါဒီပြဿနာဖြစ်ရှင်းတဲ့မိနာကိုရှင်းတုံးလို့ရှင်းတော့မှားပါလေကြာအဲ့ဒါတော့မြင်းမြတ်တတ်တာနဲ့ဒီကျွန်တော်ကဒီတခုပြည်တော်စုတနင်္ဂနွေလို့ဆိုင်ရာကိုလည်းသူကအဲစဉ်းစားရမယ်ဒါကိုလည်းသူရှေ့ရှုရမယ်ပြည်လို့ရှင်းပြည်တော်စုရဲ့အဲ့ဒီနေနေဒီသားအားလုံးကိုသူကဒီသူအားလုံးကိုပေါင်းစပ်ပြီးတော့သူကောင်းရပဲကိုသူစစ်စားပြေးဖို့လိုအပ်တယ
်။ဟုတ်ကဲ့ပါဆရာ
။ကျွန်တော်ပြောသလို
ကျေးဇူးပါဒေါက်တာတူးကြရေကျွန်တော်တို့ဆွေးနွေးပွဲရလဲအချိန်တလောက်ပဲရတဲ့အတွက်ဟိုကျေးဇူးထူးတင်ပါတယ်။ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့အီးမေးလ် Facebook တွေကနေပေးပို့တဲ့စာတွေအားလုံးအတွက်လည်းကျေးဇူးထူးတင်ပါတယ်ခင်ဗျာ။
ဟုတ်လို့သူမဆုံမနဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကျန်းရှိနေတဲ့အချိန်အတွင်းတည်တင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦး
။ပြည်ခဲ့တဲ့သတင်းပတ်တွင်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားဆွေအရာရှိတွေတွေ့ဆုံခြင်းအတွင်းသတင်းချက်လက်တချို့ဖလှယ်ခဲ့တာနဲ့ပတ်သက်ပြီးတော့ဒါဟာသူ့ရဲ့လုပ်ပိုင်ခွင့်အခွင့်အရေးကိုသာဖြစ်တယ်လို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ကောက်ွယ်ပြောဆိုလိုက်ပါတယ်။အာရသသွေးကြွရည်နဲ့ဆက်ဆက်နေတဲ့ထိတ်တဲထောင်လိုက်ရဲ့အချက်လက်တွေကိုသမ္မတကပေးခဲ့တယ်လို့ဆိုပြီးတော့သတင်းမီဒီယာတွေမှာဝေဖန်ရေးသားနေကြတဲ့အပေါ်သမ္မတထရမ့်ကပြန်လည်တုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်။ Syria Card လက်နက်ကင်တပ်ဖွဲ့တွေကိုလက်နက်ထောက်ပံ့ပေးမယ်လို့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ကြောင့်တူရကီနိုင်ငံသားတွေစိတ်ဆိုးဒေါသထွက်ခဲ့ကြပြီးတော့သတင်းတပတ်အကြာဒီကနေ့မှာတော့တူရကီသမ္မတ Recep တေးအာဒဝါနဲ့အိပ်ပြီးတော့မှတွေ့ဆုံပြီးအဲ့ဒီအကြောင်းအရာအပြင်စီးပွားပြိပကရေးဆွေးနွေးအဖြေရှာဖို့လည်းလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။စီးပွားနိုင်ငံရကမျိုးကို IS တွေလက်ကနေပြန်လည်သိမ်းယူဖို့တခုတည်းသောတပ်ဖွဲ့ဟာ YPG Cut တပ်ဖွဲ့သားဖြစ်တယ်လို့အမေရိကန်ကရှုမြင်ထားပေမဲ့တူရကီကတော့ဒီအဖွဲ့ကိုအချမ်းဖတ်အုပ်စုအဖြစ်သတ်မှတ်ထားတာပါရှင်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုတရုတ်ဆွေရကဆက်လက်ထောက်ခံအားပေးသွားမယ်အကြောင်းတရုတ်သမ္မတရှီကျင်းပင်ကဒီကနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာပြောဆိုသွားပါတယ်။တနင်္ဂနွေနေ့ဆက်တင်ရည်အတွက်သက်ဆိုင်ရာဖွဲ့စည်းတွေကထိနေသိသိလှုပ်ဆောင်သွားဖို့ကိုလည်းသမရရှိကတိုက်တွန်းခဲ့တဲ့အကြောင်းတရုတ်အစိုးရသတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံမှာတည့်ရက်တာချင်ပါတယ်။နေ့ဆက်တရားစုခေတ္တပိုးလမကြီးနဲ့ကုံသွေးကြီးကပတ်လမကြီးစီမံကိန်းနိုင်ငံကပူးပေါင်းဆောင်ရွက်ရည်တည်သောဖလှယ်ပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်တရုတ်သမရရှိချင်းပင်နဲ့ရောတရုတ်ဝန်ကြီးချုပ်လီခက်ချန်နဲ့ပါတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။တနင်္ဂနွေဒီပူးပေါင်းဆောင်ရွက်ရည်နားလည်မှုစာချုပ်လ၅ခုလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းဒေါက်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကမခင်ဖြူတွေကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလံမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းချမ်းမှရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.